to the Voice of America in Burmese.
Jadi mingla phyabyane pizo ne mne khin phit ja ba de kya. VOA American Day 2020 ku ne February 9 ye taw ja ni mne be season ni go American Bureau su Washington DC myu do ga ni line meter 30 40 48 do ga ni dai yai thon lwin ne de lo VOA ye Facebook sa myin na ga ba dai yai tin set pe ni ba bi kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါကျွန်တော်အောင်လင်းဦးပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ American Thunder Tone Trend ကိုယာရုကဖေရှားနိုင်ရေးဆွဲချက်တွေအတွက်အပြစ်မရှိတဲ့အကြောင်းထက်လွတ်တော်ကမဲခွဲဆုံးဖြတ်ပြီးနောက်တစ်နေ့မှာပဲသမ္မတကအင်ပြော်မှာအောင်ပွဲခံပါတယ် Coronavirus အနေနဲ့ကိုကြိုတင်သတိပေးဖို့ကြိုးပမ်းရာကအာဏာပိုင်ညွန်ညင်တာခံခဲ့ရတဲ့တရုတ်ဆီအောင်ရ Virus ပိုကူးစက်ခံရပြီးနောက်တောက်ချန်နေတာပဲကွက်လွန်သွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။တရုတ်နိုင်ငံဝူဟန်ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့သေဆုံးမှုနောက်ဆုံးအခြေအနေတင်ပြချက်မှာတော
့ For each different microbe we have a different approach. For some we have vaccines.
နိုင်ငံကဘရာဟီတာဦးဆောင်သူဒေါက်တာထွန်ဖရီဒန်ပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူတရုတ်အစိုးရကသူ့ပြည်သူတွေကိုဘယ်လိုစောင့်ကြည့်နေသလဲ။ထိုင်းနိုင်ငံမှာမြန်မာ60ကျော်အဖမ်းခံရတာဘာကြောင့်လဲစတာတွေတင်းဆက်မှာဖြစ်တဲ့အပြင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့တောက်ကြနေမနေ့ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုရဲမင်းထွန်းတို့ကြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာရုကဖေရှားနိုင်ရေးဆွဲချက်တွေအတွက်အပြစ်မရှိတဲ့အကြောင်းထက်လွတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ကြာသပတေးနေ့မှာပဲသမ္မတကအင်ဗျူရောမှာအောင်ပွဲခံခဲ့ပါတယ
် I've done things wrong in my life I will admitNot purposely, but I've done things wrong. But this is what the
end. ဘဝမှာမလုပ်ခဲ့တာတွေရှိခဲ့ပါတယ်။အမားတွေလုပ်ခဲ့ဘူးတာကိုဝန်ခံပေမဲ့တမင်သက်သက်လုပ်ခဲ့တာမဟုတ်တဲ့အကြောင်းနဲ့ဒါကိုလည်းအခုရလကသက်တည်ပြနေတယ်ဆိုပြီးထရန့်ကိုတရားစီလွတ်လိုက်ပြီဆိုတော့မျက်နှာဖုံးသတင်းပါတဲ့ Washington Post သတင်းစာကိုပြသရင်သမ္မတထရန့်ကပြောသွားတာပါ။သူရဲ့ဥပဒေကျိုးဆောင်ဖော်ဝင်နေပြင်အစိုးရဖော်ဝင်တချို့ Republican လွတ်တော်အမတ်တွေနဲ့အင်ဂျီရောဝန်ထမ်းတွေအများစုပါတဲ့အခမ်းအနားတက်ရောက်လာသူတွေကတော့63မိနစ်ကြာသမ္မတကစကားပြောတဲ့အချိန်မှာမကြာခဏဆိုသလိုလက်ခုပ်တီးအားပေးကြပါတယ်။တရားစွဲတယ်ဆိုတဲ့စကားလုံးကအကြီးတန်းလုံးပေမဲ့တရားစီလွတ်လိုက်တယ်ဆိုတဲ့စကားလုံးကတော့အင်တန်မှလှပတဲ့စကားလုံးဖြစ်နေလေသမ္မတကမှတ်ချက်ပေးကြတာပါ။သမ္မတပေါ်စွဲချက်နှစ်ခုနဲ့တစ်ခုဖြစ်တဲ့အာဏာလွှဲသုံးစားမှုအတွက်ထက်လွတ်တော်မှာအပြစ်ရှိကြောင်းထောက်ခံပေးပေးခဲ့တဲ့တူဦးတဲ့သော Republican ကိုလည်းမစ်ရော်မနီကိုတော့သမ္မတကဝေဖန်ခဲ့ပါတယ်သမ္မတလောင်းဖြစ်ရှင်ပြိုင်ခဲ့ဘူးပေမဲ့အောင်မြင်မှုမရခဲ့တဲ့သူဘာသာရေးကိုအသုံးချသူတူဖြစ်နေလေမွန်မွန်ဘာသာဝင်ထက်လွတ်တော်မှတ်ရော်မနီကိုထိုးနှက်ဝေဖန်သွားတာပါသမ္မတကိုတရားစွဲခဲ့တဲ့အတိုက်ခံဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့သမ္မတအနေနဲ့သူဖြစ်စေချင်တယ်လို့ဖြစ်ခဲ့ပေမဲ့တရားစွဲခံရတဲ့သမ္မတတူဖြစ်ထာဝရမှတ်တမ်းဝင်သွားပြီဖြစ်တဲ့အကြောင်းအင်ဂျီရောကခန္ဓာမတိုင်ခင်မှာပဲပြောဆိုထားပါတယ
်ဒီမိုကရက်တစ်ပါတီရဲ့သမရလောင်းကိုစလေအချူရွေးကောက်ပွဲအိုင်အိုဝါကောက်ကက်စ်မှာထိကြတဲ့ရလဒ်တွေကိုအချိန်မီထုတ်ပြန်မပေးနိုင်ပဲရှိနေကြတာကြောင့်မဲရလဒ်တွေကိုပြန်လည်ရည်တွက်ဖို့ဒီမိုကရက်တစ်ပါတီအမျိုးသားကော်မတီဥက္ကဋ္ဌ Tom Perez ကခြားသာပရိနေကတောင်းဆိုလိုက်ပါတယ်နေပညာပြသနာကြောင့်ရလဒ်တွေရှုပ်ရှုပ်ထွေးထွေးဖြစ်ပေါ်လာခဲ့ပြီးနှစ်ရက်ကြာမှသူကအခုလိုတောင်းဆိုလိုက်တာပါအိုဝါပြည်နယ်ဒီမိုကရက်တစ်ပါတီအတွက်တင်လာနေကရွေးကောက်ပွဲရလဒ်အဖြစ်တစ်ခုတည်းကိုရရှိဖို့အရေးတနေ့ကုန်ကြာမြင့်ခဲ့တာလည်းဖြစ်ပါတယ်။မဲရည်တွက်တဲ့ mobile app မှာချုံရင်းချက်တွေရှိခဲ့တာကြောင့်မဲရလဒ်တွေချက်ချင်းမထုတ်ပြန်နိုင်တာဖြစ်တယ်လို့ဒီမိုကရက်တစ်ပါတီတာဝန်ရှိသူတွေကပြောပါတယ်။ mobile app မှာဖွက်စာအမှားရင်းရှိတယ်လို့မဲပေးတဲ့အခြေရင်မှာလည်းရှေ့နောက်မြင်ညွတ်တာတွေတွေ့ရှိခဲ့တာပါ။ဒီ mobile ကိုခြေလက် data လွှမ်းမိုးတဲ့ပြည်နယ်တွေမှာအသုံးပြုဖို့ရည်ရွယ်ရေးဆွဲထားတာလည်းဖြစ်ပါတယ်။ရှေ့အပတ်မှာတော့ New Hampshire ပြည်နယ်မှာ Democratic Party သမ္မတလောင်းကိုစလဲ primary အကြိုရွေးကောက်ပွဲရှိပါတယ်ခင်ဗျာ
။ American ပြည်သူမှာတရုတ်နိုင်ငံကတရှိုလုတ်ထောက်လန့်နေရာတွေကို American အနာပိုင်းနေပြင်းပြင်းထန်ထန်နှိမ်နှင်းလာရမှာလေဝဲအချက်လက်တွေရဖို့ကြိုးပမ်းကြတဲ့တရုတ်ဆိုးရရှိတွေစီးပွားရေးသမားတွေနဲ့ပညာရှင်တွေတော်တော်များများလဲရေးယူခံနေရပါတယ်။ပြီးခဲ့တဲ့2019ခုနှစ်ထဲမှာပဲ Virginia ပြည်နယ်က Siskan တစ်ခုကိုခွင့်ပြုချက်မရှိဘဲကားမောင်းဝင်သွားတယ်လို့ဆိုတဲ့တရုတ်တန်တမာနှစ်ယောက်ကိုဖမ်းဆီးပြီးနိုင်ငံကနှင်ထုတ်ခဲ့တဲ့အကြောင်းလဲတရုတ်ဝန်သတင်းထုတ်ပြန်ထားတာပါ။American ဘူထောက်လိုင်း agency CIA နဲ့ကာဝေးဌာနထောက်လိုင်း agency ကအရာရှိတွေကိုလည်းတရုတ်နိုင်ငံကတရှိုလုပ်နေတဲ့လုပ်ငန်းတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထောင်ချခဲ့ပါတယ်။တရုတ်နိုင်ငံကခိုးယူနေတဲ့ American ရဲ့ကုန်သွယ်ရေးဆိုင်ရာလေးဝက်သတင်းချက်လက်တွေရဲ့တန်ဖိုးဟာ ဒေါ်လာဘီလီယံ300ကနေ600လောက်ထိရှိနိုင်တယ်လို့လည်းအမေရိကန်တံပြန်ထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးဝီလျံအဗန်နီနာကပြောဆိုထားပါတယ်
တရုတ်နိုင်ငံဟာအမေရိကန်နိုင်ငံအတွက်အကြီးမားဆုံးချိန်ချောက်မှုအနေရလို့ပြောလိုက်တယ်လို့တရုတ်နိုင်ငံရဲ့ဆက်သွယ်ရေးကုမ္ပဏီ Huawei ရဲ့ 5G နည်းပညာကိုတံပြန်နိုင်မှုအမေရိကန်နိုင်ငံအနေနဲ့ Finland နိုင်ငံရဲ့ Nokia ကုမ္ပဏီနဲ့ Sweden ပိုင် Ericsson ကုမ္ပဏီတွေစီမားရင်းနှီးမြှုပ်နှံမှုတွေလုပ်တဲ့ကြောင်းအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်ရှေ့နေချုပ် William Barr ကတိုက်တွန်းလိုက်ပါတယ်ဝါရှင်တန်ဒီစီမြို့တော်မှာဂျာတာဘရီနေကစီးပွားရေးလောကအတွင်းတရုတ်နိုင်ငံတရှုလုံမှုဆိုတဲ့ကောင်းစဉ်နဲ့ CSIS ကကြီးမှုပြုလုပ်တဲ့ဆွေးနွေးပွဲမှာ Barr ကအခုလိုပြောလိုက်တာပါအဲ့ဒီကုမ္ပဏီတွေကိုကျွန်တော်တို့ရဲ့ကြီးမားတဲ့ဈေးကွက်နဲ့ဘဏ္ဍာငွေကြေးတွေနဲ့ကြောထောက်နောက်ခံပြုမယ်ဆိုရင်ကြောက်စရာကောင်းတဲ့ပြိုင်ဘက်တစ်ခုဖြစ်လာမှာဖြစ်ပြီးတရုတ်တို့စိုးမိုးနေမှုကိုပြပန်ရတဲ့စိုးရိမ်စိတ်တွေပြောက်ကွယ်သွားမှာဖြစ်ကြောင်းလည်းသူကပြောပါရယ်တရုတ်နိုင်ငံဟာပထဝီနိုင်ငံရေးရာအမေရိကန်နိုင်ငံအတွက်ထိတ်တန့်ပြိုင်ဘက်ရန်သူဖြစ်လာနေကြောင်းတရုတ်တို့ 5G နည်းပညာမှာရှေ့ကဥဆောင်နေသလိုဈေးကွက်ရဲ့40ရာခိုင်နှုန်းကိုထိန်းချုပ်ထားပြီးအမေရိကန်တို့နဲ့တန်းတူဖြစ်အောင်ကြိုးပမ်းနေကြောင်းလည်းသူကပြောပါရယ်အမေရိကန်အစိုးရကတရုတ်ပိုင် Huawei company ကိုပြည်ခဲ့တဲ့နှစ်ကနာမည်ပြစီးရင်နဲ့ထည့်သွင်းထားပြီးတရုတ်အစိုးရက Huawei ရဲ့ network တွေကတစ်စိအချက်လက်တွေခိုးယူမဲ့အနေနဲ့ရှိလို့ Huawei နဲ့စီးပွားရေးအတူမလုပ်ဖို့လဲတခြားနိုင်ငံတွေကိုဖိအားပေးနေခဲ့ပါတယ်။ရှင်းနေချုပ် Barr ကအခုလိုတိုက်တွန်းခဲ့ပေမဲ့ American အစိုးရအနေနဲ့ပုဂ္ဂလိကကုမ္ပဏီတွေမှာငွေကြေးရင်းနှီးမြှုပ်နှံမှုပြုလုပ်တာအလွန်နှေးပါပါတယ်။ပုဂ္ဂလိကကုမ္ပဏီတွေအခက်အခဲကြုံနေချိန်မှာအဲ့ဒီကုမ္ပဏီတွေနဲ့သူတို့ရဲ့အလုပ်သမားတွေကိုကူညီကယ်တင်ဖို့ငွေကြေးရင်းနှီးမြှုပ်နှံတာကလွဲလို့တခြားပြုလို့လည်းမရှိပါဘူး။နိုင်ငံခြားကုမ္ပဏီတွေမှာလည်းရင်းနှီးပြုလို့လည်းမရှိပါဘူးခင်ဗျာ။
အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တံမြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေမနေ့ခင်တဲ့တွေကိုဆက်လက်ကြီးညာနေပါတယ်ကိုရိုနာဗိုင်းရပ်စ်အနေကိုကြိုတင်တရီပေးဖို့ကြိုးပမ်းရကအာဏာပိုင်နဲ့ညွန်ညင်းတဲ့ခံခဲ့ရတဲ့တရုတ်ဆီအောင်ရဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ရပြီးတဲ့နောက်တောက်ချာနေတုန်းကပဲကွယ်လွန်သွားပါတယ်။ဝမ်မျိုးဘိုးစင်းရုံရဲ့လူမှုကွန်ရက်မှာတော့အသက်34နှစ်အရွယ်မျက်စိထူးခုဆောင်ဝင်ဒေါက်တာလီဝမ်လျန်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကြိုးပမ်းနေရင်ရောဂါကူးစက်ခံရပြီးကွယ်လွန်သွားတဲ့အတွက်ဝမ်းနည်းကြောင်းဖော်ပြခဲ့တာပါ။ဒေါက်တာလီဟာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်နဲ့ပတ်သက်လို့ကောလာဟလတွေဖြန့်ခဲ့တယ်ဆိုပြီးဒေသခံရဲတပ်ဖွဲ့ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလနောက်ပိုင်းမှာပဲသတိပေးခံခဲ့ရတယ်လို့လည်းသတင်းတွေထွက်ခဲ့ပါတယ်။ဒေါက်တာလီသေဆုံးတဲ့သတင်းပေါ်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကလည်းအလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောဆိုလိုက်သလိုဗိုင်းရပ်စ်ပိုးတပ်ဖြည့်ရေးသူ့ရဲ့ကြိုးပမ်းမှုတွေကိုအမှတ်ရရဖို့လည်းတိုက်တွန်းခဲ့တာပါ။ဒေါက်တာလီအသေးအတန်နေထိုင်မကောင်းဖြစ်တဲ့အကြောင်းတောက်ချာနေအစောပိုင်းမှာဝူဟန်ဆေးရုံကတဲ့ထုတ်ပြန်လိုက်ပြီးနိုင်ဝက်လောက်အတွင်းမှာပဲလူမှုကွန်ရက်ပေါ်မှာမှတ်ချက်ပေါင်း5000လောက်တွေ့ခဲ့ရပြီးတော်တော်များကသူပြန်နေကောင်းလာဖို့မျှော်လင့်ချက်တွေကိုရေးသားကြပါတယ်ကိုရိုနာဗိုင်းရပ်စ်အနေနဲ့ပတ်သက်လို့အစိုးရကဘာမှမလုပ်ခင်မှာလုတ်ပေါ်ကမ်ပိန်းတွေနဲ့တခြားလူတွေကိုသတိပေးဖို့ကြိုးစားတဲ့စစ်ဘက်ဆိုင်ရာဝန်ထမ်းတွေနဲ့ကွယ်လွန်သူဒေါက်တာလီယာလည်းတူဦးပါဝင်ဖြစ်တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဒီသတင်းပတ်ဆိုပေးမှာပဲရေးသားပါတယ်ဗိုင်းရပ်စ်စတင်ပြန့်နှံ့ရာဥပေးပြည်နယ်မှာသေဆုံးသူနောက်ထပ်69ယောက်ထပ်တိုးလာတဲ့အတွက်တောက်ကြံနေသည့်စုစုပေါင်းသေဆုံးသူရေတွေက630ထက်မနည်းရှိတော့ပါပြီ။နောက်ထပ်ကူးစက်သူအသစ် 2,449 ယောက်တွေ့ရှိထားတဲ့အကြောင်းလဲပြည်နယ်ကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။
ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံအတွင်းလူသန်း50လောက်အဝင်ထွက်တားမြစ်ပိတ်ပင်ခံထားရချိန်မှာပဲတရုတ်နိုင်ငံကအခုလိုဗိုင်းရပ်စ်မပြန့်ပွားအောင်ကြိုးပမ်းလှုပ်ဆောင်နေတာတွေဟာကမ္ဘာစီးပွားရေးအပေါ်မှာလည်းခရီးရက်ခတ်မှုတွေရှိနေတယ်လို့စီးပွားရေးပညာရှင်တွေကသတိပေးလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်အတွင်းအဓိကလေကြောင်းလိုင်းကြီးတွေတရုတ်နိုင်ငံကိုပြန်တန်းနေတဲ့လေကြောင်းခီးစင်တွေကိုရှော့ချသူကရှော့ချသလိုခီးစင်အပြီးဖျက်သိမ်းခဲ့ကြတာလည်းရှိပါတယ်။စီးပွားရေးလုပ်ငန်းတွေမှာတော့ကမ္ဘာတဝန်းဆိုင်ခွဲတွေရှိကြတဲ့ Starbucks Coffee နဲ့ IKEA Prigogas လို့ကုမ္ပဏီကြီးတွေဟာတရုတ်နိုင်ငံမှာရှိတဲ့ဆိုင်ခွဲတွေကိုခိတပိတ်ပင်ထားသလိုနိုင်ငံကျော် KFC နဲ့နာမည်ကျော် KFC နဲ့ Pizza Hut ကိုပိုင်ဆိုင်တဲ့ Yum Brands ကလည်းတရုတ်နိုင်ငံတွင်းကဆိုင်ခွဲပေါင်း3ပုံတပုံကိုပိတ်ပင်ထားတယ်လို့ဆိုပါတယ်။အခုကကိုရိုနာဗိုင်းရပ်စ်ကရဲ့ဟာတရုတ်ပြည်တွင်းမှာသာမကတရုတ်နိုင်ငံပြင်ပကိုလည်းရောက်ရှိလာခဲ့ပြီဖြစ်ပါတယ်။ဒီသမဲ့အထက် Hyundai Motor Company ကတရုတ်နိုင်ငံကမော်တော်ကားအစိတ်အပိုင်းတွေမရတာကြောင့်တောင်ကိုရီးယားနိုင်ငံတွင်းကသူ့ရဲ့ဆက်ယုံတွေကိုလုပ်ငန်းဆိုင်ငံထားကြောင်းကြေညာခဲ့တယ်လို့ Nintendo Game Company ကလည်းလူတိုက်များတဲ့ Switch Game တွေပြည်ပမှုနှောင့်နှေးမှာဖြစ်ကြောင်းနဲ့စင်ကန်ပစ္စည်းအသုံးဆောင်တွေထုတ်လုပ်တဲ့ SD Lauder Coach နဲ့ Kate Spade တို့ကလည်းသူတို့ပစ္စည်းတွေအယောင်းအဝယ်တိတိတသားထိခိုက်နိုင်ကြောင်းပြောကြားထားခဲ့ပါတယ်။ အခုလိုကော်မတီတွေရဲ့သတင်းထုတ်ပြန်တဲ့ကြေကလွဲလို့ဈေးကအတွင်းတိတာတဲ့တက်ရောက်မှုနဲ့အပြောင်းလဲနဲ့ဆိုင်တဲ့စီးရင်စရာတွေမရှိသေးပေမဲ့စီးပွားရေးပညာရှင်တွေကတော့ကိုရိုနာဗိုင်းရပ်စ်ရဲ့စီးပွားရေးကိရဟာမြင်သာမှာဖြစ်တယ်လို့ပြင်ထန်နိုင်တယ်လို့ဆိုတာတန်တရားရှိစရာမလိုကြောင်းလည်းပြောနေကြပါရခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့တရုတ်နိုင်ငံအပြင်မြန်မာနိုင်ငံပါဝင်အရှိတောင်အရှေ့နိုင်ငံတွေကထုတ်ပိုးစားတောက်ကုန်တွေတင်သွင်းမှုကိုအိန္ဒိယနိုင်ငံမဏိပူရာပြည်နယ်ကကန့်သတ်လိုက်ပါတယ်အစားအစာဘေးကင်းလုံခြုံရေးနဲ့စံချိန်စံညွှန်းကဲ့ညီ2019ခုနှစ်စီးမြင့်သတ်မှတ်ချက်နဲ့မကန့်ညီတဲ့ထုတ်ပိုးစားတောက်ကုန်တွေကိုတင်သွင်းဝင်ပြုမှာမဟုတ်တဲ့ကြောင်းမဏိပူရာပြည်နယ်အစားအစာဘေးကင်းလုံခြုံရေးကော်မရှင်ကကြေညာလိုက်တာပါမဏိပူရာပြည်နယ်ကျန်းမာရေးဌာနညွှန်ကြားမှုဒေါက်တာကေရာဂျိုစင်းထုတ်ပြန်တဲ့အမိန့်စာမှာတော့သတ်မှတ်ချက်နဲ့ကန့်ညီရောအမှတ်စိတ်မပါတဲ့ကုန်ပစ္စည်းတွေကိုဘသူတူတူတယောက်မှတင်သွင်းဝင်မရှိတဲ့ကြောင်းလည်းဖော်ပြထားပါတယ်
မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရသာသနာ့ဝန်ထမ်းတွေရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မရှိဘူးဆိုတဲ့အချက်ကိုပယ်ဖျက်ပေးဖို့ခရီးယန်ယဟန်မဂါဒီနယ်ချားလ်စ်ဘိုကမြစ်တာရက်ခံလိုက်ပါတယ်အခြေခံဥပဒေပြဋ္ဌာန်းချက်3ခုနှစ်အရဗုဒ္ဓဘာသာယဟန်တော်တွေသီလရှင်တွေခရီးယန်ဆီယာရော့ခရီးယန်သီလရှင်တွေနဲ့မွတ်စလင်တရားဟောဆရာတွေရွေးကောက်ပွဲတွေမှာမဲပေးပိုင်ခွင့်ကိုပိတ်ပင်ထားပါတယ်ယဟန်အမဆီယာရော့တပါးအနေနဲ့နိုင်ငံသားတွေမဲပေးကြဖို့ကြေညာချက်တွေထုတ်ပြန်ပြီးမိငုံးတွေမွက်ကြားနိုင်ပေမဲ့ကိုကိုတိုင်းကတော့မဲပဲပေးခွင့်မရဘူးလို့ကာဒီနယ်ချားလ်စ်ဘိုကထောက်ပြပါတယ်။ဒါအလွန်ကိုထူးတဲ့အစီအမံတရားဖြစ်ပြီးတခြားဒီမိုကရေစီနိုင်ငံတွေမှာဒါလိုအပ်ချက်တစ်ခုဖြစ်တယ်လို့သူ့အနေနဲ့သတိပြုမိခြင်းမရှိဘူးလို့လည်းဆိုပါတယ်။ရွှေရောင်လှမ်းတဲ့မြန်မာပြည်မှာမြန်မာပြည်သူမြန်မာပြည်သားတွေအတွက်လူသားကုန်သိက္ခာနဲ့အများအကျိုးဆောင်ဖို့အတွက်မဲပေးပိုင်ခွင့်ဆိုတာထူးကဲ့မွန်မြတ်တဲ့အခွင့်အရေးတစ်ခုဖြစ်ကြောင်းလည်းသူကပြောပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေနဲ့မြန်မာသတင်းလွှာတွေဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားပေမဲ့လည်းကမ္ဘာတဝန်းကူးစက်ပြန့်နှံ့တဲ့အဆင့်ထိတော့တရားဝင်မသတ်မှတ်ထားသေးပါဘူးလက်လောလောသေဆုံးမှုတွေနဲ့ကူးစက်မှုအများစုဟာတရုတ်နိုင်ငံထဲမှာဆိုပေမဲ့လည်းနိုင်ငံပေါင်း2,000ကျော်အထိကူးစက်နေပြီးသေဆုံးသူတချို့ပါရှိနေတဲ့အတွက်ကမ္ဘာအနှံ့ပြန့်နှံ့တဲ့အဆင့်ရောက်လာမှာကိုကြွမ်းကျင်သူတွေစိုးရိမ်နေပါတယ်။ဒီဗိုင်းရပ်စ်ပိုးကိုတားဆီးနိုင်မဲ့နီလန်းတွေနဲ့ပတ်သက်လို့ကူးစက်ရောဂါနှိမ့်နှင်းရေးမှာအတွေ့အကြုံရှိခဲ့မှုတွေကြွမ်းကျင်သူတွေရဲ့အမြင်တွေကိုတော့ VOA သတင်းတော်ကာရိုပီယဆန်စူးစီးထားတာကိုကိုအောင်လွင်ဦးပြောပြမှာပါ။အ
မေရိကန်ပြည်သူရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကလွန်ခဲ့တဲ့နှစ်နှင်းငယ်တုန်းကနော်အာဖရိကနိုင်ငံတွေမှာအီဘိုလာဗိုင်းရပ်စ်ကူးစက်ချိန်မှာအောင်မြင်မြင်အကူအညီပေးခဲ့ပူပါတယ်။အဲဒီချိန်တုန်းက CDC ကြီးခဲ့ဖြစ်တာဝန်ယူခဲ့ပြီးအခုခါ Resolve to Save Lives နိုင်ငံတကာပရိုဂရမ်အဖွဲ့ကိုဦးဆောင်နေတဲ့ဒေါက်တာတွန်ဖရိုင်ဒန်ကတော့လက်တလောကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေပေါ်မှာအခုလိုသုံးသပ်ပါတယ်
။ For each different microbe we have a different approach.
မတူကွဲပြားတဲ့အနုဇီဝပိုးမွှားတိုင်းအတွက်ချင်းကပ်မှုတစ်ခုစီရှိတတ်ပါတယ်။တချို့ပိုးတွေအတွက်ကာကွယ်ဆေးရှိပါတယ်။ SARS, MERS ဒါမှမဟုတ်အီဘိုလာတို့လိုရောဂါတွေအတွက်ထိန်းချုပ်တဲ့အစီအမံတွေနဲ့ကူးစက်မှုတွေရအောင်လုပ်နိုင်ကြတာတွေလည်းရှိပါတယ်။တုတ်ကွေးလိုရောဂါမျိုးတွေမှာတော့ထိခိုက်မှုသက်သာအောင်လုပ်တာမျိုးလည်းရှိပါတယ်
။အီဘိုလာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံခဲ့ချိန်မှာတော့ရောဂါကူးစက်ခံရသူကိုရှာနိုင်မှုကအရေးကြီးပါတယ်။ခန္ဓာကိုယ်ကထွက်တဲ့အရေးတွေကတစ်ဆင့်ကူးစက်တာဖြစ်တဲ့အတွက်ထိတွေ့မှုမရှိအောင်ထိန်းချုပ်ရပါတယ်။ကိုရိုနာဗိုင်းရပ်စ်ကတော့ဝက်သက်ရောဂါလိုလေထဲကနေကူးစက်တဲ့အတွက်နှာခြေချောင်းဆိုးရွာကအလွယ်တကူပြန့်နှံ့တတ်တာကြောင့်ထိန်းချုပ်ရပိုခက်ပါတယ်။ဒါကြောင့်လဲလူများနဲ့မဆက်ဆံမိဖို့ကအရေးကြီးပါတယ
် Don't go out if you're sick
နေထိုင်မကောင်းရင်အပြစ်မထွက်ပါနဲ့
ဒါမှမဟုတ်လူပေါင်း2000လောက်ယောဂကူးစက်ခံရခြင်းမှာဗိုင်းရပ်စ်ပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့ဟာကြီးမားတဲ့စိန်ခေါ်မှုတရားလို့လဲ John Hopkins Medicine က Lawrence Sora ကပြောပါတယ
် It's hard it's definitely a really challenging
ခက်ခဲပါတယ်လူတို့ကျန်းမာရေးအတွက်မေးခွန်းထုတ်ရမယ်တကယ်ကိုစိန်ခေါ်မှုကြီးပါလူတွေလှုပ်တင်တာလှုပ်ဖို့အိမ်မှာနေကြဖို့ကိုယ့်ဘာကိုတည်တံ့နေဖို့လိုအပ်ချက်တွေပေါ်မှာအားကိုးရမယ့်ကိစ္စလို့ထင်ပါတယ
်။တရုတ်ဆွေကတော့ဆေးရုံဆေးခန်းသွားစရာမလိုတဲ့သူတွေအပြင်မထွက်ကြဖို့တိုက်တွန်းထားပြီးမြို့ကြီးတချို့မှာဆိုရင်လည်းယောဂါပိုးမပြတ်နိုင်အောင်အသွာလာတွေကိုပိတ်ပင်ထားပါတယ
်။ It's a remarkable effort by the government of China.
တရုတ်ဆွေကပြောင်ပြောင်မြောက်စ조사ခဲ့တဲ့လုပ်ရပါ။လူမှုကျန်းမာရေးမှာဒါကိုလူမှုဆက်ဆံရေးလျှော့ချတဲ့အစီအစဉ်လို့ခေါ်ပါတယ်။ဒီနေ့ပြောရရင်လူအချင်းချင်းထိတွေ့မှုကိုလျှော့ချတာပါ။
ကျင်းနေမှာပဲဗိုင်းရပ်စ်ပိုးကူးစက်မှုကကာကွယ်ဖို့ကြွမ်းကျင်သူတွေတက်တလဲလဲတိုက်တွန်းနေတာတွေလည်းရှိပါတယ
် Wash your hands
လက်ဆေးပါချောင်းဆိုးတဲ့အခါကာကွယ်ထားပါ
Everyone needs to wash their hands
လူတိုင်းလက်ဆေးဖို့လိုပါတယ်ရှင်နေထိုင်မကောင်းရင်လည်းအိမ်မှာနေကြပါကူးစက်မှုတွေကိုလည်းအမြန်ဆုံးသိဖို့လိုပါတယ်
We don't have a vaccine for
ဒီရောဂါပိုးအတွက်ကာကွယ်ဆေးမရှိပါဘူး။အနည်းဆုံးတစ်နှစ်လောက်အထိလည်းရှိချင်မှရှိအောင်မှာပါ
။ Coronavirus ကာကွယ်ဆေးကိုတော့သူတည်တည်စူးစမ်းရှာဖွေနေကြဆဲပါ။ကမ္ဘာတဝန်းကူးစက်ပြန့်နှံ့တဲ့အဆင့်အထိရောက်တည်ဖြစ်စေမရောက်တည်ဖြစ်စေ Ebola virus ပြန့်နှံ့ခဲ့တော့ကူးစက်မှုကိုထိန်းချုပ်နိုင်ခဲ့တဲ့လူမှုကျန်းမာရေးဆိုင်ရာအလေးအထားတွေကလက်ရှိအခြေအနေကိုအဆုံးသတ်ကောင်းတတ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
။ကိုအောင်လင်းဦးပြောပြခဲ့တာပါ။အခုတခါနားဆင်ရမှာကတရုတ်အစိုးရဟာအများပြည်သူတွေသွာလာလှုပ်ရှားမှုကိုစောင့်ကြည့်တဲ့စနစ်တပ်ဆင်ပြီးလူမှုကိုထိန်းချုပ်နိုင်ဖို့စီစဉ်နေတယ်လို့ HRW လူအခွင့်အရေးစောင့်ကြည့်အဖွဲ့ကဆွဆွဲပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း90ကျော်မှာဖြစ်ပေါ်နေတဲ့လူအခွင့်အရေးအခြေအနေတွေအကြောင်းထုတ်ပြန်တဲ့ HRW ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာတရုတ်နိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုဟာထိတ်ဆုံးမှပါဝင်နေတယ်လို့ဆိုပါတယ်။ VOA သတင်းတော်လီဇာ Schlein ပြပို့တဲ့သတင်းလွှာကိုကိုဇော်ဝင်းလှိုင်ကတင်ပြမှာပါ။
ပြောင်းနိုင်ငံတရားနာမည်ရင်ပြင်မှာ1989ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခံခဲ့ရပြီးတဲ့နောက်တရုတ်ပြည်သူတွေဟာအပြင်းထန်ဆုံးသောဖိနှိပ်ချုပ်ချယ်မှုတွေအောက်မှာလက်ရှိနေထိုင်နေကြရတယ်လို့ HRW ကပြောပါတယ်။အဲ့ဒီထက်မှာတရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဒေသကဝီဂါလူမျိုးတွေဟာအဖိနှိပ်ခံရဆုံးဖြစ်တယ်လို့ဆိုပါတယ်။ဝီဂါလူမျိုးတစ်သန်းလောက်ကိုတရုတ်အစိုးရကပညာပေးစခန်းတွေတွင်ပြီးသူတို့ရဲ့မွတ်စလင်ယဉ်ကျေးမှုနဲ့အမွေအနှစ်တွေပပျောက်သွားရေးအတွက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။အဲ့လိုဆွဆွဲပြောဆိုမှုတွေကိုတော့တရုတ်အစိုးရကညှင်းဆို့ထားပါတယ်။အရင်ကတခါမှမကြုံမှုတဲ့အတိုင်းအတာနဲ့တရုတ်အစိုးရဟာအများပြည်သူကိုစောင့်ကြည့်တဲ့စနစ်ကိုတတ်ဆင်ထားတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်နက်ရော့သ်ကပြောပါတယ်။အဲ့ဒီစနစ်ဟာများသောအားဖြင့်ဝီဂါတွေရဲ့သွာလာလှုပ်ရှားမှုကိုစောင့်ကြည့်ဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီစောင့်ကြည့်တဲ့စနစ်ကိုတနင်္ဂနွေလုံးမှာတတ်ဆင်ထားတာလို့သူကပြောပါတယ
်။ This massive database is then used to determine who was detained.
ဘယ်သူတွေအဖမ်းခံရပြီးပြီလဲမခံရသေးဘူးလဲဆိုတာသိနိုင်ဖို့အဲ့ဒီလိုစောင့်ကြည့်ပြီးအချက်လက်စုဆောင်းထားတာဖြစ်ပါတယ်ရဲတွေကလည်းသူတို့မှာပါတဲ့စစ်ပစ္စည်းတစ်ခုကနေမတင်ကားတဲ့လူကိုတားဆီးစစ်ဆေးပြီးအဖမ်းခံရဖူးသလားမခံရဖူးဘူးလားဆိုတာကိုလမ်းပေါ်မှာတဲ့စစ်ဆေးပြီးချက်ချင်းဖမ်းဆီးထိန်းသိမ်းလိုက်လို့ရပါတယ်နောက်ပြီးတော့လူတစ်ယောက်ကသူဘယ်မှာနေတယ်ဆိုတာကိုပြောလိုက်တာနဲ့အဲ့ဒီလူပြောတာမှန်မှန်မှန်ချက်ချင်းစစ်ဆေးနိုင်အောင်အိမ်တိုင်းမှာ barcode တွေတပ်ထားပါတယ်
တရုတ်ဆိုရဟာပြည်တွင်းမှာရှိနေသူတွေဝေဖန်ပြောဆိုခွင့်ကိုစင်စါဖြတ်တောက်ထားပြီးဖြစ်သလိုအဲ့ဒီတိုင်းတကမ္ဘာလုံးမှာပုံတူကူးပြီးစင်စါဖြတ်နိုင်မှုသူ့ရဲ့စီးပွားရေးဩဇာတည်ရောက်မှုကိုအသုံးချနေတယ်လို့ဆိုပါတယ်တရုတ်ဆိုရဟာသူလိုချင်တဲ့ပုံစံအတိုင်းနိုင်ငံခြားကုမ္ပဏီတွေလိုက်နာဆောင်ရွက်လာအောင်တကမ္ဘာလုံးဆိုင်ရာစီးပွားရေးမှာ16ရာခိုင်နှုန်းရှိတဲ့သူ့နိုင်ငံအတွင်းကုန်ပစ္စည်းတင်သွင်းခွင့်ပြုခြင်းမပြုခြင်းနဲ့ထိန်းချုပ်ထားတယ်လို့ကန်နက်ရော့သ်ကပြောပါတယ
် They use that threat of denying accessto force companies
ဒီအစိုးရကိုဝေဖန်တဲ့ဝန်ထမ်းတွေကိုစင်စာဖြတ်တောက်ခြင်းမပြုရင်တရုတ်နိုင်ငံကိုကုန်ပစ္စည်းတင်သွင်းခွင့်မပြုဘူးဆိုတဲ့နှီးကိုတရုတ်ကသုံးနေတာပါဒီနေ့အဖြစ်တော့တရုတ်အစိုးရကသူ့ပြည်တွင်းကပြည်သူတွေပေါ်ပြဋ္ဌာန်းထားတဲ့စင်စာစနစ်ကိုနိုင်ငံသားကိုတင်ပို့ပြီးတကမ္ဘာလုံးကဘယ်နေရာကပြည်ဖြစ်ဖြစ်သူ့ကိုဝေဖန်ခြင်းမရှိအောင်ထိန်းချုပ်လာနေတာပ
ါသိသာထင်ရှားတဲ့ဥပမာတစ်ခုကတော့ဟောင်ကောင်မှာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ပတ်သက်လို့အမေရိကန်ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့ contract ကိုဖျက်သိမ်းပစ်မယ်ဆိုပြီးတရုတ်ဆိုရကအမေရိကန်အခြေစိုက် NBA အမျိုးသားဘတ်စကတ်ဘောအသင်းကိုချင်းချောက်ခဲ့တဲ့ကိစ္စပါ။ဒါအပြင်တရုတ်ဆိုရဟာတန်တမာရေးနယ်ပယ်မှာလည်းသူမနစ်သက်တဲ့ကိစ္စတွေအစပြုအကောင့်ထဲပေါ်လာနိုင်ခြင်းမရှိအောင်လှုပ်ဆောင်နေတယ်လို့လည်းကနက်ရော့သ်ကပြောပါတယ်။မြန်မာ၊ဆီးရီးယားနဲ့ဗင်နီဇွဲလားစတဲ့နိုင်ငံတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကင်တွယ်ဖြေရှင်းနိုင်ခြင်းမရှိအောင်လုံခြုံရေးကောင်စီမှာဗီတိုအာနာ3ပယ်ချနေတဲ့တာရကတွေရှိကြောင်းလဲသူကပြောပါတယ်တရုတ်ဆိုရဟာလူခွင့်ရနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့စ조사ဆောင်ရွက်မှုတွေမေးမြန်းသွားအောင်လဲဆောင်ရွက်နေတယ်လို့ကန်နယ်ရော့သ်ကပြောပါတယ်တရုတ်ဟာနိုင်ငံတကာရဲ့ဖိအားတွေများလာရင်တော့တုံ့ပြန်တတ်တဲ့အစဉ်အလာရှိကြောင်းနိုင်ငံအများစုကလက်တွဲဆောင်ရွက်ပြီးတရုတ်ဩဇာကိုတွန်းလှန်အောင်မြင်ခဲ့တဲ့တာရကတွေရှိခဲ့ဘူးကြောင်းသူကပြောပါတယ်တရုတ်နိုင်ငံဟာတကမ္ဘာလုံးနဲ့စီးပွားအဆက်အသွယ်ဖျက်တောက်လို့မရနိုင်တဲ့အတွက်နိုင်ငံတိုင်းကိုလက်စားချေလို့မရနိုင်ကြောင်းလဲHRW အကြီးအကဲကပြောပါတယ်လက်ရှိတရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ရေးအတွက်မြို့တချို့ကလူတွေဝင်ထွက်သွားလာခွင့်ပိတ်ပင်တဲ့လောက်ရဟာမလို့အဖဲအလုံးကိုဝလုံးရှည်ရန်ပြီးတင်းကျုံလှုပ်ဆောင်တဲ့လောက်ရဖြစ်ကြောင်းဒီဗိုင်းရပ်စ်ပိုးစတင်ဖြစ်ပေါ်ကစားကသတင်းမှန်တွေထွက်မလာအောင်ထိန်းချုပ်ထားခဲ့သလိုလူမှုကွန်ရက်တွေမှာဒီကိစ္စနဲ့ပတ်သက်လို့ဝေဖန်သူတွေကိုလည်းဖိနှိပ်ထားခဲ့ကြောင်း HRW အကြီးအကဲကန်နက်ရော့သ်ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုယ်ဇော်ဝင်းလန်ရဲ့တင်ပြချက်ဖြစ်ပါတယ်။နိုင်ငံတကာထိတ်တန်းသတင်းတွေအပြီးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းပြောပြချင်ပါတယ်။ထိုင်းနိုင်ငံတဲကိုတရားဝင်ဝင်ရောက်လာတာအလုံးနေရာမတူတာတွေ အလို့ရှင်ကွဲလွဲတာလူကုန်မှုခံရတာစတဲ့အမှုတွေနဲ့ဖမ်းခံထားရတဲ့မြန်မာနိုင်ငံသား60ကျော်ကိုဖေဖော်ဝါရီ5ရက်နေ့ကရန်နောင်းကော်တောင်နယ်ဇာကနေတဆင့်မြန်မာအစိုးရတာဝန်ရှိသူတွေလက်ထက်ထိုင်းအစိုးရကလွှဲပြောင်းပေးခဲ့ပါတယ် VOA သတင်းတော့မအေးမှသတင်းပေးပို့တာပ
ါထိုင်းနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုမှုရစေဝါအမှုလူကုန်ကူးခံရမှုစတဲ့အမှုတွေနဲ့ပြည်နယ်တန်ကြက်ခံရပြီးတဲ့မြန်မာနိုင်ငံသား60ကျော်ကိုပြည်နယ်တန်ပေးတဲ့အနေနဲ့ရန်နောင်းကော်တောင်နေဆက်လေကိတ်ကနေမြန်မာအာဏာပိုင်တွေကိုလွှဲပြောင်းပေးခဲ့ကြောင်းကော့တောင်းမြို့မှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှေ့ပြောင်းလူသမားပညာပေးရေးစင်တာကော့တောင်းမြို့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
။အမေကယောက်ျား456ယောက်မိန်းကလေး8ယောက်ပါတယ်။6ယောက်ထဲမှာကျွန်တော်တို့ဒီထိုင်းပြည်ပို့လာတော့ကျောင်းမြို့မိကျောက်အလုပ်ရှင်တူတာလည်းပါတယ်။ဒိဋ္ဌာရွေးမှုလေးတွေပါတယ်။ချို့ထောင်းမူရေးစေဝါနဲ့ထောင်းကြပြီးတော့ထောင်းတော့မှနှစ်နှစ်သုံးနှစ်ကျော်ကျော်နေလာတဲ့လူ9ယောက်လောက်ရောက်ပါတယ်။ဒီတိယပြီမဖြစ်တဲ့ဒီကုသယောဂါတွေပြန်ပွားနေဆိုကျွန်တော်တတ်မယ်ဆိုဖွဲ့စည်းပြီးပို့ဆောင်တော့လာပါတယ်အဲလိုဒီမျက်နာဖုံးကပါဝေပေးတာလို့ဆွစ်ပေးပေးတာလို့အကုန်လုံးတော့ဝိုင်းဝန်းပြီးတော့လုံကြတာတော့တွေ့ရပါတယ်ဒီခေါက်တော့
ဒါနာမနေဇက်ကနေပြန်ပြီးပို့ပေးတဲ့အထက်မှာလွန်ခဲ့တဲ့နှစ်20ကျော်ကအင်ဒိုလီမှာရောင်းချခံရတဲ့မြန်မာနိုင်ငံသားတဦးလည်းပါဝင်တယ်လို့လည်းပြောပါတယ်
ကိုယ်တိုင်ပလောက်ဝသဲကုန်းရွာကကိုတက်လို့ရင်ဆိုတာတယောက်ကလွန်ခဲ့တဲ့နှစ်20လောက်ကသူပွဲစားနေတဲ့ဆက်ဘလေးအင်ဒိုပင်လယ်ထဲရောက်သွားခံပြီးတာကိုလေအဲဒါပင်လယ်ထဲမှာ7နှစ်နီးပါးလောက်ကြာတယ်လောက်ကားပြောင်းမမရဘူးပြီးလို့ရှိသူတရားနဲ့ထွက်ပြေးပြီးမှမလေးရှားဒီစီအုပ်ချံတွေရောက်သွားစီအုပ်ချံမှာလည်း6-9နှစ်လောက်နေလိုက်ရတယ်လောက်ကားတော့ပြီးသွားမရဘူးအဲဒီနေ့မှာသူကဘက်တာလို့မနိုင်တော့ဘူးဆိုတော့ထိုင်းနယ်ဇက်ပြေးလာပြီးတော့ဖမ်းခါရရတော့ထိုင်းထဲမှာတလကြော်ကြော်အချုပ်ခန်းတော့နေပြီးတော့ကျွန်တော်တို့ခုကျန်လဲပြန်ပို့လာတဲ့လူတွေနဲ့အုပ်စုတွေပါလာတယ်ခင်ဗျာ
ဒီထဲမှာချုံဖော်ခရိုင်ကဒွရင်းတိချံမှာအလုလုတဲ့တရထောင်းမြို့နယ်ကအသက်35နှစ်ရွယ်ကိုအေးလွင်ဆိုတဲ့အလုသမားတဦးလည်းပါဝင်ပါတယ်သူကတော့တစ်ပင်ပြိမိပြီးစိုးရတဲ့ဒဏ်ရာတွေရခဲ့ပြီးစေယုံတက်ခဲ့ရကြောင်းဗိုက်ခွဲရတာမျိုးပေါင်မှာစီးရိုးထက်ရပြီးခါပိုင်းက6ရက်တည်းလမ်းမလျှောက်နိုင်တဲ့အထိဖြစ်သွားခဲ့ပေမဲ့အလို့ရှင်ကတာဝန်မယူခဲ့ဘူးလို့လည်းဆိုပါရယ်သူကတော့နောက်ဆုံးရဲကိုလွှဲပြောင်းပေးခဲ့တာကြောင့်ထိုင်းဆိုရကပြည်နယ်နဲ့ပေးတဲ့လွှဲပြောင်းမှုမှာပါဝင်လာခဲ့ရတယ်လို့လည်းပြောပြပါရယ်ကိုအေးလွင်ကတော့စိတ်ပိုင်းရုပ်ပိုင်းထိခိုက်နေတာဖြစ်တာကြောင့်မြန်မာပြည်ကပြည်လဲထူထောင်ရေးအဖွဲ့တွေနဲ့လက်တွဲပြီးအခုညီတွေပေးနေရတယ်လို့ဆိုပါရယ်အခုတစ်ချိန်နေရပြန်သူတွေကိုတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးပေးတာမျိုးတွေကိုမြန်မာဘက်ကအဝင်မှာလှုပ်ဆောင်ပေးနေတာပါရနောင်းကော့တောင်းလန်းကနေနေရပြန်ပို့ပေးနေတာဟာပြီးခဲ့တဲ့တစ်နှစ်အတွင်းမှာလူဦးရေ2000နီးပါးလောက်ရှိသွားပြီဖြစ်ပါတယ်ရှင
်ဗီဗီသတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတခါတော့တင်းကျပ်မှုတွေရှိတဲ့အာဖဂန်ဘက်ကထူးခြားတဲ့အခြေအနေတက်ကိုလည်းပြောပြခြင်းပါတယ်အမျိုးသားတွေသာကြီးစိုးထားတဲ့အာဖဂန်နစ္စတန်ရဲ့စားတောက်ဆိုင်လောကမှာအမျိုးသမီးတွေဖြည်းဖြည်းချင်းစီနေရာယူလာနေကြပါပြီအာဖဂန်ရဲ့ဘ ഹു ကုန်းမြင့်ဒေသဖြစ်တဲ့ဘမီယန်ဒေသမှာအမျိုးသမီးဝန်ထမ်းတွေသာရှိတဲ့စားတောက်ဆိုင်ကတော့အစားအသောက်ကျိတ်သူတွေကိုဆွဲဆောင်နေပါတယ် VOA သတင်းတော့ဇာဖာဘမီယန်နီပြပို့တဲ့သတင်းလွှာကိုတင်ပြချင်တာပါအာဖဂန်နစ္စတန်ရဲ့ဘ ഹു ကုန်းမြင့်ဒေသဖြစ်တဲ့ဘမီယန်မှာဟိုင်ဒိုင်ယန်လို့ခေါ်တဲ့စားတောက်ဆိုင်ရှိပြီးတစ်ဆိုင်လုံးပိုင်ရှင်ကအစားအမျိုးသမီးတွေနဲ့လဲပတ်နေတာပါအရသာရှိတဲ့အစားအသောက်တွေရောင်းချဖို့နဲ့အမျိုးသမီးတွေအလုပ်လုပ်ခွင့်ရစေခြင်းလို့ဒီဆိုင်ကိုဖွင့်ခဲ့တာလို့ဆိုင်ပိုင်ရှင်ဇာဟီရာဟိုင်ဒါရီကပြောပါတယ
် That Afghanistan in Afghanistan in particular
Afghanistan မှာအထူးသဖြင့်ဘာမီယန်ကစားတောက်ဆိုင်တွေမှာအမျိုးသားနဲ့အမျိုးသမီးတွေတီးခြားစီခွဲပြီးတော့ထိုင်ရပါတယ်အဲ့ဒါကိုကျွန်မလုံးဝမကြိုက်ပါဘူးလူတိုင်းကိုဒန်းတူဆက်ဆံတဲ့ပတ်ဝန်းကျင်မျိုးကျွန်မကဖန်တီးချင်တာပ
ါဒီဆိုင်ရဲ့ဖောက်သည်တူဦးဖြစ်တဲ့ပဟန်ကိုဝါရှ်ပြောတာက
ဘယ်စားဝတ်ချက်ကြီး
လဲ I usually come here because
ကျွန်တော်ဒီဆိုင်ကိုလာလို့ရှိပါတယ်ဒီမှာက main clinic နဲ့ယောက်ျားလေးတွေရောရောနောနောစကားပြောလို့ရအောင်ပြင်ဆင်ထားတာကြောင့်ပ
ါဒီဆိုင်ကတော့အခြားဆိုင်တွေနဲ့မတူတမူထူးကြပြီးဆိုင်ရဲ့ဟင်းလျာစီးရင်တွေကအများစုဟာစားကျင်စပွဲဟင်းတွေဖြစ်နေတာကြောင့်ပဲဖြစ်ပါတယ်အာဖဂန်ကစားတောက်ဆိုင်အများစုမှာမှာစားလို့ရတဲ့ကဘော့ပ်စ်လိုစားနဲ့ချက်ထားတဲ့ဟင်းလျာအမျိုးမျိုးစားတာတွေသာရနေချိန်မှာဟိုင်ဒိုင်ယန်ဆိုင်မှာကတော့အခြားဆိုင်တွေမှာမရနိုင်တဲ့ဂျုံနဲ့လုပ်ထားတဲ့ပိုလာနီအာရှက်နဲ့မန်ဒူစားတဲ့ဖက်ထုတ်လိုအင်ဂျက်အာဖဂန်အစားအစာတွေရနိုင်ပါတယ်ဒီလိုအစားအသောက်တွေကြောင့်လဲဧည့်သည်တွေအကြိမ်ကြိမ်ပြန်လာစားကြပါတယ်ဇဟာအက်ဘာဟာမိသားစုနဲ့လာစားသူပ
ါ I ordered bologna and samosa
ဒီမှာတော့မှာစားတဲ့စမူစာနဲ့ဘိုလနီကတကယ်စားကောင်းပါတယ်ဒီမှာပထမဆုံးလာစားဘူးတာပါစားကောင်းပါတယ်ဂ ကျမကလေးတွေကလည်းဒီနေရာကိုကြိုက်တော့သူတို့ကိုခေါ်ပြီးဒီမှာလာစားဖို့အမြဲပြောကြပါတယ်
။အာဖဂန်လိုနိုင်ငံမျိုးမှာဟာအီဒိုင်ယန်ဆိုင်ကတော့ဆိုင်မှာချက်ပြုတ်ရောင်းချရုံနဲ့မကအော်ဒါမှရင်လဲလိုက်ဖို့ပြီးတယ်လို့ဆိုင်ရှင်ကပြောပါတယ်။
မော်အော်ဒါမီကရင်ပတ်စမီမွန်အာဆာဗစ်စစ်အာနော့လီမစ်တက်တူ
စားတောက်ဆိုင်ကြီးတွေလို့ကျမတို့ဆိုင်ကအကန့်အသတ်လုပ်မထားပါဘူး။အစားအသောက်လှမ်းမှရင်အိမ်နိုင်ရာရောက်ပို့ပေးပါတယ
်။ဒီဆိုင်မှာစဖို့မှုပါဝင်စပွဲတို့တွေပါအားလုံးအမျိုးသမီး၈ယောက်လုပ်နေတာပါ။စားသုံးသူတွေရဲ့ချီးကျူးတဲ့တုံ့ပြန်တန်တွေကြောင့်သူတို့အားလုံးစိတ်ကျေနပ်ရတယ်လို့စဖို့မှုမာဆိုမတ်ကပြောပါတယ
်။ It's encouraging when we hear people in the
restaurant. မမတွေ့တဲ့သူတွေဒီစားတောက်ဆိုင်မှာလာစားသူတွေကကျမတို့ဆိုင်ကစားတောက်တွေကောင်းနေပြောကြတော့အားတက်မိပါတယ်
။ဗမာန်ဒေသမှာရှိတဲ့ဗုဒ္ဓရုပ်ပွားတော်ကြီးတွေကကဘာလက်ခီးသွားတွေကိုဆွဲဆောင်နေပြီးအဲ့ဒီတွေကတချို့ကိုတာလီဘန်တွေဖောက်ခွဲဖျက်ဆီးခဲ့ပါတယ်။စားလို့လာစားကြတဲ့ဧည့်သည်တိုင်းရဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့ဟာအီဒါယန်ဆိုင်ဝန်နှန်းတွေကမျှော်လင့်နေကြပါတယ်ခင်ဗျာ VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတန့်စင်ကပြောပြမှာပါ
ကမ္ဘာခီးသွားလုပ်ငန်းက400ခန်းလုံးတိုးတက်လာတယ်။အဲ့ဒီမှာအမြန်ဆုံးတိုးတက်တဲ့နိုင်ငံတွေကအီရန်နဲ့မြန်မာတို့ပါဝင်နေဆိုတဲ့ခေါင်းစဉ်နဲ့ Michael Goldstein ညှိတာထားတဲ့ဆောင်းပါးကို Forbes.com မှာဖတ်ရပါတယ်။ပြည်တွင်းဥရောပသမဂ္ဂတွေကနေထွက်သွားတာ၊ကမ္ဘာစီးပွားရေးနှိမ့်ကွေလာတာ၊ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးတွေတင်းမာလာတာ၊ကိုရိုနာဗိုင်းရပ်စ်ကြောင့်ခီးသွားလုပ်ငန်းတွေထိခိုက်နေတယ်ဆိုရင်တော့မှကမ္ဘာခီးသွားလုပ်ငန်းကတော့တိုးတက်ဆဲပဲဖြစ်တယ်လို့ဆိုပါတယ်။2019မှာခီးသွားလုပ်ငန်းက $1.5 billion ဘူးရှိတဲ့400ခိုင်နှုန်းတိုးလာတဲ့အကြောင်းကုလသမဂ္ဂကမ္ဘာခီးသွားလုပ်ငန်းအဖွဲ့အစည်းကိုကူးကားပြီးတော့ဖော်ပြထားပါတယ်။ပြည်သင်းနဲ့စပိန်နိုင်ငံတွေကိုခီးသွားတာကအများဆုံးမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပေမဲ့လည်းမြန်မာနိုင်ငံကိုခီးသွွားတွေဝင်လာတဲ့နှုန်းကတော့အများဆုံးဖြစ်နေပြီးတော့အရင်နှစ်တွေကနဲ့ရှင်ခီးသွွားဥရေက 40.2% ခန့်တိုးလာတာကိုထောက်ပြထားပါတယ်။မြန်မာရဲ့နောက်မှာတော့ပေါ်တရီကိုနဲ့အီရန်နိုင်ငံတို့ကဒုတိယနဲ့တတိယနေရာတွေမှာအတိအကျရှိနေတာပါ။2020မှာကမ္ဘာတစ်လောခီးသွွားနှုန်းက300ခန့်နှုန်းကနေ400ခန့်နှုန်းထိတိုးလာမယ်လို့ခန့်မှန်းထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပန်းနမှုကိုနည်းနည်းကွယ်ကွယ်တုံ့ပြန်နေတဲ့တရုတ်လွှမ်းမိုးတဲ့နိုင်ငံလေးဆိုတဲ့ခေါင်းစဉ်နဲ့ဟန်နဘီရှိတာရဲ့ဆောင်းပါးကိုတော့ nytimes.com မှာဖတ်ရပါတယ်။အာရှနိုင်ငံတွေအပါအဝင်ကမ္ဘာတစ်လောမှာပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာတွေ့မြင်ရတဲ့အဖြစ်ကငွေကောင်းစီ90%အတိအကျကိုရှာဖို့မှာတင်လိုက်ရင်ကိုရိုနာဗိုင်းရပ်စ်ပိုးမကူးနိုင်အောင်ကာကွယ်နိုင်တဲ့အကြောင်း loss speaker နဲ့အများပြည်သူကြားအောင်လို့អော်နေတဲ့တန်ဃာတော်တွေရဲ့အကြံပြုချက်တွေပဲဖြစ်တယ်လို့အစချီပြီးတော့យေတာထားတာပါ။ Indonesia နိုင်ငံမှာဆိုရင်လည်းဒီ virus ပိုးမကူးအောင်လို့ကာကွယ်ဖို့အတွက်လူတွေကိုတက်တောင့်တတာနေကြဖို့အလုပ်တွေကိုအချိန်ပိုမလုပ်ကြဖို့ကျန်းမာရေးဝန်ကြီးကအကြံပြုထားတယ်လို့လည်းဆိုရတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းနှာခေါင်းစည်းတက်ထားတဲ့သူတွေကြောင့်မလိုလားအပ်တဲ့စိုးရိမ်ကြောက်ရွံ့မှုတွေပိုပြီးတော့ဖြစ်စေတဲ့အတွက်အဲ့လူတွေမြင်သူကကန့်ထုတ်မှဖြစ်တယ်ဆိုပြီးတော့ပြောတဲ့အကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။အခုဆိုရင်တရုတ်နိုင်ငံပြင်ပကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့လူအများဆုံးဟာအရှေ့တောင်အာရှနိုင်ငံတွေမှာဖြစ်ပါတယ်။တချို့ဆိုရတွေကယောဂါပိုးကူးစက်မှုအန္တရာယ်ကိုမှန်မှန်ကန်ကန်အများပြည်သူသိအောင်လို့တင်ပြခြင်းမရှိတာဒါမှမဟုတ်လေစီးပွားရေးအထောက်အကူပေးနေတဲ့အင်အားကြီးတရုတ်နိုင်ငံရဲ့ညှို့ညင်မှုတွေခံရမှာကိုစိုးရိမ်နေကြတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။မြန်မာတာဝန်ရှိသူတွေဘက်ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရမှုတန်တရာလူနာ2ယောက်ရှိနေပြီလို့ကြေညာထားတာပါ။ပြည်ကတောက်ကြနေကကျင်းပါတဲ့မြန်မာသမရယုံပြောခွင့်ရဦးစော်ထည့်ရဲ့သတင်းစာရှင်းလင်းပွဲမှာတော့ယောဂါပိုးရှိမရှိအတိအကျစစ်ဆေးနိုင်တဲ့ဓာတ်ခွဲစမ်းသပ်ခန်းတွေမြန်မာနိုင်ငံမှာမရှိတဲ့အတွက်စမ်းသပ်ချက်တွေကိုထိုင်းဒါမှမဟုတ်ဟောင်ကောင်ကိုပို့ရမှာဖြစ်ပြီးတော့အဖြေတိရဖို့တပတ်လောက်ကြာနိုင်တယ်လို့ပြောထားတာကိုစောင့်မမှာဖော်ပြထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမအီတန်စင်တင်ပြခဲ့တာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်နားဆင်ရဖို့ရှိပါတယ်။ VOE ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။
VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တောက်တန်နေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190ကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်မှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒါဆိုကျွန်တော်နာမည်ဒီ16ရက်နေ့မှာကျွန်တော်တို့ဒီနှစ်ဖက်ဒီပြစ်ခတ်တက္ကမဆိုင်ရာလောက်ကနေပြန်တွေ့မယ်2018မှာလည်းကျွန်တော်ဒီကုလမူလ
ဝန်ပြည်သိပ္ပာရီခေါင်းဆောင်တူဦးဖြစ်တဲ့နိုင်အောင်မငိပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာပြည်မှာရှိတဲ့ကြောင်မီးသွေးဟာအပျော်စားဖြစ်လို့ထွက်လာတဲ့မီးခိုးနဲ့ပြားတွေဟာလူနဲ့ပတ်ဝန်းကျင်ကိုအလွန်ဒုက္ခပေးပါတယ်ဒါပေမဲ့ကြောင်မီးသွေးအပျော်စားကိုသုံးပြီးတန့်စင်နဲ့စွမ်းအင်ထုတ်လုပ်နိုင်တဲ့နိုင်ငံတွေလည်းရှိကြောင်းဥအောင်ခင်ကတင်ပြထားပါတယ
်ကဘာမှာတုံးနေတဲ့ရက်စစ်တအား40ရာခိုင်နှုန်းကိုကြောင်မီးသွေးကထုတ်ယူပါတယ်အများဆုံးထုတ်ယူသူဟာတရုတ်ဖြစ်ပြီးကဘာကြောင်မီးသွေး46ရာခိုင်နှုန်းကိုထုတ်လုပ်ပြီး51ရာခိုင်နှုန်းကိုသုံးစွဲတဲ့အတွေ့အမြဲတမ်းကြောင်မီးသွေးဝဲနေရပါတယ်2019ကတရုတ်ကြောင်မီးသွေးလုပ်ငန်းမှာလူပေါင်း400နီးပါးသေဆုံးပါတယ်ကြောင်မီးသွေးအမားစား62ဘီလီယံတန်နဲ့အပျော်စား52ဘီလီယံတန်ရှိတယ်လို့ကန့်မှန်းပါတယ်ဒါပေမဲ့ကြောင်မီးသွေးအမားစားကိုအသုံးများတာတွေ့ရပါတယ်တရုတ်ကွန်မြူနီတက်ချိန်ကစပြီးကြောင်မီးသွေးတွေမှာသေဆုံးသူ300ခွဲကျော်နေပါပြီကြောင်မီးသွေးအသုံးများတဲ့တရုတ်ပြည်ဟာကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ရာနေရာဖြစ်လာပါတယ်။ကြောင်မီးသွေးကိုအငွေ့အဖြစ်အသွင်ပြောင်းပြီးသုံးတဲ့လက်စစ်တအားစက်ရုံကို2009မှာပထမဦးဆုံးအသုံးပြုပါတယ်။အင်ဒိုနီးရှားနိုင်ငံထွက်အပျော်စားကြောင်မီးသွေးကိုအများဆုံးဝယ်သူဟာတရုတ်ဖြစ်ပါတယ်။တရုတ်ပြည်မှာကြောင်မီးသွေးအမားစားနဲ့အပျော်စားသုံးလာတာကြာပါပြီ။အမေရိကန်နဲ့ဂျာမနီမှာလည်းအပျော်စားကိုလျက်စစ်တာထုတ်လို့ရမှာသုံးပါတယ်ဒါပေမဲ့အတက်ပညာသုံးပြီးပဝင်းကြီးကိုမတိကိုက်အောင်လုပ်နိုင်တာတွေ့ရပါတယ
်တီကျကြောင်မီသွေးတွင်းကိုနဝဒစီအစိုးရတက်လာပြီးမကြာမီ1989မှာတွေ့ရှိပါတယ်ကြောင်မီသွေးအပျော်စားတန်ချိန်တန်း20ကျော်ရှိမယ်လို့ခန့်မှန်းပြီးမလှမ်းမကမ်းမှာဓာအားပေးစက်ယုံတိဆောက်ဖို့စီစဉ်ပါတယ်တရုတ်အမျိုးသားအကြီးစားစက်မှုကော်ပိုရေးရှင်း CHMC နဲ့ခရိုနီအကြီးစားဦးချစ်ခိုင်တီထောင်တဲ့အေဒင်ကော်မတီအုပ်စုကအကောင့်ထဲဖော်ပါတယ်2002မှာစတင်တည်ဆောက်ပြီး3နှစ်အကြာ2005မှာပြီးစီးပါတယ်မေဂါဝတ်120ထုတ်လုပ်တဲ့မြန်မာပြည်ရဲ့ပထမဦးဆုံးသောကြောင်မီးသွေးသုံးလျှက်စစ်ဓာအားစက်ယုံဖြစ်လာပါတယ်ဒါပေမဲ့ကြောင်မီးသွေးစက်ယုံကထွက်တဲ့မီးခိုးအမှုန်နဲ့ပြာဟာလေဓုရေဓုကိုညစ်ညမ်းစေတာမို့လူမှုကျန်းမာရေးကိုအန္တရာယ်ပေးပါတယ်အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လိုထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်။ဆက်ယုံတဝိုက်မှာအရေးပြားယောဂါခံစားရသူတွေများလာပါတယ်
။တီကြီးရဲ့လေရည်ညင်ညမ်းမှုအခြေအနေဟာကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စံသတ်မှတ်ချက်ကိုအများကြီးကျော်လွန်နေပါသေးတယ်။လူကိုအန္တရာယ်ပေးနိုင်တဲ့တတ်တုဒတ်ပဝင်မှုဟာလည်းအတော့ကိုမြင့်မားနေပါသေးတယ်။ကြောင်မီးသွေးဓာတ်အားဆက်ယုံကိုဒေသခံတွေကန့်ကွက်စံသတ်ပြလာကြပါသေးတယ်။ဒီကြတဲ့နီးပညာအားနည်းမှုနဲ့စက်ကရိယာပျက်စီးမှုကြောင့်ဆက်ယုံစတင်လေပတ်ပြီး9နှစ်အကြာ2014မှာပြင်ဆင်မွမ်းမံဖို့အတွက်ရပ်တန့်လိုက်ရပါတယ်။ဒါပေမဲ့ပဝန်းကျင်စစ်ချက်အစီရင်ခံစာမပြီးခင် 2016မှာပြန်လည်ဖွင့်လှစ်ပြီးတရုတ်ကုမ္ပဏီတစ်ခုကကြီးကြပ်ထုတ်လုပ်နေပါသေးတယ်။တရှိရေးအစီအစဉ်ကိုမသိရလို့ဒေသခံနဲ့အရက်ဖက်အဖွဲ့အစည်းတွေကအခုတည်းကကန့်ကွက်နေစေဖြစ်ပါလေ
တီကျစ်လိုအပျော်စားကြောင်မီးသွေးသုံးဓာအားပေးစက်ယုံတိဆောက်မယ်ဆိုရင်ထွက်ပေါ်လာမဲ့ကောင်းကျိုးဆိုးပြစ်တွေကိုကျွမ်းကျင်သူတွေကအရင်ဆုံး
လေ့လာဖို့လိုအပ်ပါတယ်။ဥပမာကြောင်မီးသွေးကထွက်လာမဲ့အစိတ်အတောက်တွေနည်းနိုင်သမျှနည်းအောင်လုပ်တဲ့အတတ်ပညာကိုသုံးတတ်ဖို့လိုပါတယ်။အစိတ်သင့်နေတဲ့ဘောင်ဝန်းကျင်ကိုဘယ်လိုကာကွယ်မယ်ဆိုတာကိုမပြောနိုင်ပဲတီးကျစ်စက်ရုံကိုပြန်ပြီးလဲပတ်ခွင့်ပေးတာကိုဒေသခံတွေလက်မခံနိုင်ကြပါဘူး။ညဉ့်ညမ်းတဲ့လေကိုရှူဆိုင်မိတဲ့အတွက်ဖြစ်ပေါ်လာရတဲ့ကျန်းမာရေးပြဿနာတွေအများကြီးရှိနေပါတယ်။အဆုတ်ရောဂါ၊ပန်းနာရင်ကျက်၊ချောင်းဆိုး၊သွေးတိုး၊လေဖြတ်၊နှလုံးရောဂါ၊သရေသားပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ်
။ကြောင်မီးသွေးလုပ်ငန်းကြောင့်သေဆုံးရသူဦးရေဟာတရုတ်ပြည်မှာအများဆုံးဖြစ်ပါတယ်။အမေရိကန်နဲ့အစားပေါင်း130ပိုများပြီးဩစတြေးလျနဲ့အစားပေါင်း250ပိုများပါတယ်။တရုတ်နောက်ကဒုတိယနေရာကိုအိန္ဒိယကယူထားပါလေအခုလဲတရုတ်ပြည်မှာကြောင်မီးသွေးသုံးစရာစစ်ဒါအပိစက်ယုံတွေအများအပြားတည်ဆောက်နေပါတယ်စုစုပေါင်းမီဂါဝတ်တသိန်းခွဲလောက်စွမ်းအင်တိုးလာဖို့ရည်မှန်းပေမဲ့ညဉ့်ညမ်းမှုအန္တရာယ်ကိုတော့မခတ်မနိုင်သေးပါဘူးမြန်မာပြည်ကလစ်နိုင်အပျော်စားကြောင်မီးသွေးကိုတုံးပြီးနှာရှင်းနဲ့စွမ်းအင်ထုတ်လုပ်နေသူဟာအမေရိကန်ကနော့ဒါကိုတာပြည်နယ်ဖြစ်ပါလေကဘာပေါ်မှာလစ်နိုက်ဒုတိယအများဆုံးရှိတဲ့ဒေသဖြစ်ပါတယ်။တန်းချိန်25ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်။အပျော်စားကြောင်မီးသွေးကိုကြီးသုံးပေမဲ့ဖက်ဒရယ်အစိုးရပြတ်ထားတဲ့လေးတန့်ရှင်းမှုစံသတ်မှတ်ချက်ကိုလိုက်နာနိုင်ပါတယ်။အပျော်စားကြောင်မီးသွေးသုံးတဲ့ North Dakota ရက်စစ်ဟာအခြားရက်စစ်တွေဈေးသက်သာလာတွေ့ရပါတယ်။ဒါပေမဲ့သတ်စင်ရေးအတွက်ဒေါ်လာတန်း1000ကျော်ကုန်ကျနေပြီဖြစ်ပါတယ်ခင်ဗျာ။
ဥက္ကခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာစနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲအသိပေးခြင်းပါတယ
်ချင်းပြည်နယ်ဘလောမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းမြို့နယ်ရှစ်မြို့နယ်မှာအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်လိုက်တာဟာတကယ်ပဲလှုပ်ဆောင်တဲ့လှုပ်ရက်တခုလို့ကျွန်တော်တို့ VO သောတာရှင်တွေအနေနဲ့ယူဆပါသလားအခုလိုအင်တာနက်ဆက်သွယ်ရေးဖြတ်တောက်တဲ့အဓိကရည်ရွယ်ချက်ကဘာဖြစ်မယ်လို့ယူဆကြပါသလဲဒီလိုဖြတ်တောက်တာကနေဘယ်သူတွေကြိုးရှိပြီးဘယ်သူတွေနစ်နာမယ်လို့ပြောနိုင်ပါမလဲအခုလာမယ့်စနေညတိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမတိုင်ခင်ပို့ထားပေးပါကိုဆွေးနွေးခြင်းတော်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5 လေးအီးမေးလ်လိပ်စာက burmese@voanews.com Facebook က voa burmese news ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။တော်တော်ရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ကိုရိုနာဗိုင်းရပ်စ်ဆင်ပွားသတိပြုစရာအကြောင်းကိုတင်ပြထားပါတယ်။တရုတ်နိုင်ငံမှာစတင်ခဲ့တဲ့ဝူဟန်ဗိုင်းရပ်စ်အဆုတ်ရောင်ရောဂါကြောင့်သေဆုံးမှုနဲ့ကူးစက်မှုတွေတဟုန်တို့မြန်ဆန်တိုးပွားလာနေပြီးမြန်မာနိုင်ငံမှာလည်းတန်တရာလူနာရှိလာတာကြောင့်ပိုပိုပြီးတော့သတိပြုစရာတွေဖြစ်လာနေပါတယ်။ဘယ်လိုအခြေအနေမှာတန်တရာလူနာဖြစ်လာနိုင်ပြီးဘယ်လိုစစ်ဆေးဖို့လိုအပ်သလဲ။ဘယ်လိုကာကွယ်ကူးသနိုင်သလဲ။ကာကွယ်ဆေးကတော့ဘယ်တော့လောက်ပေါ်လာနိုင်သလဲ။စတာတွေကိုဆေးတက္ကသိုလ်1အနုစီဝါဗေဒဌာနပညာရှင်အငိမ့်စာဗမောခဗမောခဒေါက်တာတော်ကြည်ကြည်တင်းကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ
်โอเคအနုစီဝဗိဒပညာရှင်ဒေါက်တာတော်ကြည်ကြည်တင်းခင်ဗျာကျွန်တော်တို့ဒီဝူဟန်ဗိုင်းရပ်စ်လို့လူသိများတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်ပေါ့ဆရာမเนาะဒီအဆုတ်ရောင်ပြီးတော့သေဆုံးရသူအရေအတွက်ကအရင်ပတ်ထက်50နီးပါးကူးစက်ခံရတဲ့သူကလည်းအရင်ပတ်ထက်60နီးပါးတက်လာတယ်ဆရာမเนาะအဲ့ဒါပြင်ဒီကူးဆက်ခံရတဲ့နိုင်ငံတွေရေအတွက်ကလည်း20နီးပါးဖြစ်လာတဲ့ခါကျတော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအရေးပေါ်အခြေအနေကိုကြီးညာလိုက်ပြီးမြန်မာနိုင်ငံမှာလည်းဒီတန်တရာလူနာတွေပေါ့နော်တီးတန့်ခွဲပြီးတော့စစ်ဆေးစောင့်ကြည့်နေတဲ့အနေအထားဖြစ်တဲ့အတွက်မြန်မာနိုင်ငံမှာဘလို့အနေအထားတွေပိုသတိပြုစရာတွေဖြစ်လာလဲဆရာမ။အ
ဲအခုတော့ဒီ2019 novel coronavirus ပေါ့နော်သူကနေပြီးတော့ infection ဖြစ်တဲ့နှုန်းတွေလည်းမြန်ဆန်လာပါတယ်။ပိုသေးတာလေးလေးတနည်းနဲ့တနည်းပိုပြီးတော့များလာပါတယ်အဲ့တော့အခုမြန်မာပြည်အနေနဲ့ကတော့တန်လျာရှိတဲ့လူနာရှိသွားပြီစောင့်ကြည့်နေတယ်ပေါ့တရုတ်ပြည်ပြန်လာတဲ့တရုတ်လူမျိုးရော နောက်တနေ့အဖျားရှိတယ်နှာစီးတယ်ချောင်းဆိုးတယ်ခြေတယ်လက်ကြောင်းနာတယ်အဲ့ဒီလက္ခဏာတွေနဲ့ရှိခဲ့ပြီးရှိတော့နောက်တော့အရေးကြီးတာကဒီလိုမျိုးကတော့ဟိုရိုးရိုးတုပ်ပွေးလေးဖြစ်ကြတာပဲလေဒါပေမဲ့အရေးကြီးတာကတိရုပ်ပြင်းမှခရီးသွားပြီးပြန်လာတဲ့လူတွေခုနယောဂလက္ခဏာရှိတယ်ဆိုလို့ရှိရင်တန်တရာရှိတဲ့လူနာအဖြစ်နဲ့သတ်မှတ်နိုင်တယ
်ဟုတ်ကဲ့ဆရာမကြီးအခုဒီတန်တရာရှိတဲ့လူနာတွေအနေနဲ့ဒီနောက်တစ်ဆင့်ပြင်းထန်လာမယ်ဆိုရင
်ဒီကနေ့တစ်ဆင့်ပေါ့နော်confirm တော့မလို့ရဒီရောကတင်းထန်လာတယ်အဖျားလည်းမပြောက်ဘူးဆိုရင်တော့ probable case ဖြစ်နိုင်ပွဲရများလာပြီပေါ့ဒီထက်ပိုပြီးတော့တဆင့်တက်မယ်ဆိုလို့ရှိရင်တော့သူ့ခန္ဓာကိုယ်ရဲကနေပြီးတော့ nasal pharyngeal swab နှာခေါင်းထဲနေပြီးတော့တို့ပတ်နမူနာယူခြင်းယူမရရင်ဟိုအာခေါင်းလက်ချောင်းအာခေါင်းထဲကနေ oral pharyngeal swab တို့ပတ်ကလေးကိုယူပြီးတော့မှ reference laboratory ဂျင်းဟွန်းနှာခေါင်းကိုပို့ရပါတယ်ကဘာပေါ်မှာလေအဲ့ဓာခွဲဆန်းက၅ခုပဲရှိပါတယ်အဲ့ဓာခွဲဆန်းကြီးကလည်း၃ရက်လောက်တော့ကြာပါတယ်အခုထိတော့ confirm case ဒီကြာပေါက် case တော့မရှိသေးပါဘူ
းအသေးပြုထားတာတော့မရှိသေးဘူးဆရာမနော်ဟုတ်ကဲ့
ဒါပေမဲ့ KR ရာခိုင်နှုန်းတော့ပြောလို့မရအောင်မရှိဘူးလို့တော့ဟို ready ဖြစ်ဖို့ပဲဟိုတိတ်ပြီးတော့ကြောက်လန့်ထိတ်လန့်ခြင်းတွေလည်းမဖြစ်စေရဘူးတို့တော့အမြဲတမ်းသတိဝရိယတော့ရှိရမယ်ဒါဖြစ်နိုင်တယ်သတိဝရိယရှိရမယ
်ဟုတ်ကဲ့ဆရာမကြီးအဓိကတော့ဒီပုံမှန်စာမန်တုတ်ကွင်းနဲ့ဆင်တူတော်လဲပဲဒီတရုတ်နိုင်ငံကိုသွားခဲ့တဲ့ရာဇဝင်ရှိထားခဲ့တယ်ဒါမှမဟုတ်တရုတ်နိုင်ငံကသွားလာခဲ့သူတွေနဲ့နီးနီးကပ်ကပ်ရှိခဲ့တယ်ဆိုလို့ရှိရင်တော့ဟိုအထူးသတိထားပြီးတော့
ဟုတ်ပါတယ်
ကြာသာတင်တဲ့သဘောပေါ့ဆရာမနော်ဒီနေ့မှဒီသိကြအောင်တော့တခြားနည်းနဲ့ဒီယောဂဟုတ်မဟုတ်သိနိုင်တဲ့အနေထား
အဲ့ဒါအခုကတော့မရှိသေးတော့ညာလေအမြန်ဟိုတီးထွင်နေတာတော့အဲ့တန်တရာရှိတဲ့လူရဲ့တိုးရိပ်ကိုဖောက်ပြီးတော့အန်တီဂျင်ယောဂပိုးပေါ့နော်ရှာလို့ရတယ်အန်တီဘော်ဒီရှာလို့ရတော့ညာလေအန်တီဘော်ဒီပတိဆုံးပစ္စည်းကိုရှာတာပိုများပါတယ်အဲ့ဒိုင်နော့စတစ်တက်စ်တွေကိုအများဆုံးတီထွင်နေကြပါတယ်အဲ2လပိုင်း3လပိုင်းလောက်ဆိုတော့ရပါလိမ့်မယ
်ဟုတ်ကဲ့
အဲ့ဒါကိုလို့နေတယ
်ဟုတ်ကဲ့အခုလို့ပြည်လုံးနေချိန်မှာပေါ့နော်ဒီလူနာအပြင်ဆမ်းမတ်ဒီဘေးပတ်ဝန်းကျင်ကရောဘယ်လိုဝိုင်းပြီးတော့
ဒီလူနာနဲ့နင်းနီးကကအိမ်မှာတဲ့အိမ်နဲ့နေရပေါ့နော်ဟိုနောက်ပြုစုစောင့်ရှောက်တဲ့လူအနည်းကရှိတဲ့လူဆိုရင်လည်းတတိထားရမယ်ကိုတက်ကြတောင်းပြပေးရမယ
်ဟုတ်ကဲ့
နောက်တစ်ခုကတော့ဆေးရုံမှာဆေးကုသပေးဘောဆရာမနောက်တစ်ခြားဟို staff တွေရှိသေးတယ်အဲ့လူတွေရတဲ့လူနာနဲ့နင်းနီးကက်ကက်ရှိတဲ့အတွက်တတိထားရမှာလိမ့်မယ
်ဟုတ်ကဲ့ဆရာမ
တတိထားဖို့နောက်တစ်ခုကအရင်တော့အတက်ရှူလမ်းကြောင်းမှာတဆင့်ယောဂါရှိတော့လူကချောင်းဆိုးလိုက်တယ်ခြိလိုက်တယ်ထွက်လာတဲ့အရေးကြီးကြောင်းကုဆက်တယ်လို့ပဲပြောတယ်ပေါ့အခုကဒီယောဂါရှိတဲ့လူနာနဲ့ခြိလိုက်လို့ချောင်းဆိုးလိုက်လို့ထွက်လာတဲ့အရေးဆက်ကလေးတွေကကျမ်းပြန်ပေါ်မှာဖြစ်ဖြစ်စပွဲပေါ်မှာဖြစ်ဖြစ်နော်နောက်ဆုံးကျရင်သူကသူ့မျက်ကိုသူနှာတွေပဲနှဲ့ရည်တွေပဲတိုင်ပြီးတော့မှဟိုတကား handle တွေပါလေပေါ့နော
်တကားဖူးပေါ့ဆရာမ
ခြင်လိုက်မယ်နောက်တခြားပစ္စည်းတွေကိုခြင်လိုက်ပြီးတော့မှအဲ့မှာယောဂဘိုးကရောက်သွားမယ်နောက်တခြားနေကောင်းတဲ့လူတယောက်ကဖြတ်ပြီးတော့ခြင်မယ်ဆိုရင်နောက်တော့ခြင်တဲ့လူကလည်းလက်မသေးပဲနဲ့သူ့မျက်နှာပြန်ခြင်မယ်ဆိုရင်လည်းယောဂကူးနိုင်တာအမျိုးနောက်ဆုံးကတော့စားကြောင်လည်းအဲ့လိုပဲအတက်ရှူလမ်းကြောင်းမှာတစ်ဆင့်ကူးစက်တာတွေမကတော့ဘူးတချို့တချို့တော့ကိုရိုနာဗိုင်းရပること်းရှောင်ဖြစ်တဲ့လူနာမျိုးကဝန်းလျှောတယ်သူတို့ဝန်းထဲမှာတယ်ဒီဗိုင်းရပ်ကပါပါတယ်အဲ့တော့ပြုစုရှောင်ရှောက်တဲ့လူကဖြစ်စီလူနာကိုရင်ကလည်းဖြစ်စီလက်တွေပဲမသေးဘူးဆိုရင်တခြားလူတွေကိုပြန်ကူးစက်နိုင်ပါတယ်လို့
ဟုတ်ကဲ့ဆရာမကြီးအဲ့တော့အဓိကတော့ကျွန်တော်တို့ပြီးခဲ့တဲ့တစ်ခါကပြောခဲ့တဲ့ကာကွယ်မှအဓိကကျတဲ့လက်ဆေးတာကအဓိကပူကျလာတာပေါ့ဆရာမနော
်ဟုတ်ပါတယ
်ဆရာမကြီးဒီကာကွယ်ရေးအပြင်ဒီကုသမှုအပိုင်းမှာရောဒီဆေးမရှိတော့လည်းပဲဟိုဘလို့နေထားအကောင်းဆုံး
အများဖြင့်ဟိုဗိုင်းရပ်ကြောင့်ဖြစ်တဲ့ရောဂါတွေကသူ့ cost နဲ့သူတွားတယ်တပတ်ဆယ်ရက်လောက်လူဘောတည်တာပေါ့နော်အတက်ကြီးလားအတက်ငယ်လားငဘိုးတွေကကျန်းမာလားဟိုရင်းချက်ယောဂါတို့စီဂျိုယောဂါတို့သွေးတိုးယောဂါတို့ရှိတဲ့လူမျိုးအတက်ကြီးတဲ့လူမျိုးကတော့ပို့ပြီးတော့သတိထားရမယ်ပေါ့နော်ပြန်နလန်ထူဖို့ကပို့ကြတယ
်ဟုတ်ကဲ့ကိုခန်းအားနည်းတဲ့သဘောပေါ့ဆရာမနော
်ဟုတ်ကဲ့တို့တော့ယခုချိန်မှာတရုတ်သိပ္ပံပညာရှင်တွေလည်းတော်တော်ကျွမ်းကျင်နေလေအဲတို့ဒီ January လကတည်းက AIDS ယောဂါကိုဖြစ်စေတဲ့ HIV မှာပေးတဲ့စီးနှမျိုးကိုပေါင်းစပ်ပြီးတော့စံတကြီးအဲသူတို့ရဲ့ပြောကြားခြင်းအရာတော့အချို့လူနာတွေတက်တာသွားတယ်လို့ပြောတယ်ဒါပေမဲ့အဲ့ဒါကလည်းသိကြီးတော့စိတ်ချသေးတာမဟုတ်လူတိုင်းမှာအောင်မြင်ခြင်းမှာအောင်မြင်မယ်နောက်တချို့ကလည်း influencer မှာသုံးတယ
်ဟုတ်ကဲ့ပုံမှန်တုတ်ခွေးပါ
ဟုတ်ကဲ့ social media ဆိုရှိတယ်ကိုလုံးက Tamiflu flu လဲခေါ်တယ် fake name ပါလေအဲ့ဒါကိုလည်းသူတို့စံတက်သုံးကြည့်တယ်အောင်မြင်တာလည်းရှိတယ်မအောင်မြင်တာလည်းရှိတယ်ဒါပေမဲ့နောက်ဆုံးမှာတော့ America company တခုကနေပြီးတော့Remdesivir ဆိုတာ antiviral drug တခုကိုတီထွင်လိုက်တယ်အဲ့ဒါကတော့တော်တော်ထုတ်နိုင်မဲ့ဆင်းမျိုးဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာမအဲ့တော့ကာကွယ်ဆေးပေါ်နိုင်မဲ့အလားအလာရော
အရှာကြီးတော့ပြောလို့မရသေးဘူးပေါ့နော်ဒီ vaccine ထုတ်လို့ဒါရော diagnostic test ကိုရောနောက် treatment အတွက်ရော အများဆုံးစူးစမ်းနေတဲ့အတွက်စားတုံးကလို့တစ်နှစ်တော့ကြာမယ်မထင်ဘူးလားဘာလို့ကြာလဲဦးမေ
ဟုတ်ကဲ့ဆရာမကြီးဒီနေရာမှာတစ်ခုကျွန်တော်မေးချင်တာလေမြန်မာပြည်မှာအခုပုံမှန်တကွေးပေါ့ဖြစ်တဲ့သူကလည်းတစုံတရာဟိုရှိနေတဲ့ခါကျတော့သူတို့အတွက်က
အခုကတော့ရာသီ electric တကွေးတွေလည်းရှိတော့ဒီ UBI လည်းပြန်မလာဘူးဆိုရင်တော့လေဒီ UBI ပြန်လာရင်လူတွေနဲ့လည်းနိနိကက်ကမရှိဘူးကိုကိုရန်နဲ့ဆေးဝါဆရာဝန်တွေပဲမဟုတ်ဘူးဆိုရင်တော့အိမ်မှာပဲနားနေဖို့ကောင်းတယ်အလုပ်မတော်နဲ့ကျောင်းမတော်နဲ့အရင်များများတောက်ပါစပြုတ်တို့လေမော်ရီတို့ဘာလို့ငယ်ငယ်တောက်ပြီးတော့ကောင်းကောင်းအိပ်ပါအတိကအားရကောင်းကောင်းစားနွေးနွေးထရင်းနေနောက်တော့ကောင်းကောင်းလည်းကောင်းကောင်းရှိတော့နှာစီးနေတာ symptomatic တဲ့
ဖြစ်လာတဲ့လက္ခဏာတွေအတွက်ပဲတောက်တာပေါ့
ဟုတ်ကဲ့နှာစီးနေနှာမမွန်အောင်လို့ပေါ့အဲ့ဒါဆိုတော့သူတပားလောက်ဆိုပျောက်သွားပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင်ဗျာ
ကူမီရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့အခုတခါတိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းခြေဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကနိုင်ကွန်းအိမ်ပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရတိတ်တောင်နဲ့ဗူရီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ရင်မှုသူတွေဆုံတဲ့ကရင်ပြည်နယ်ဖာပေါ်မြို့နယ်တွင်မိုင်းပေါက်ကွဲမှုမှာသူတို့ထောင်လာတာမဟုတ်ဘူးလို့ KNU ဘက်ကညင်းဆိုလိုက်တယ်ဆိုတာနဲ့မြန်မာစိုးရကိုယ်စားလှယ်နဲ့အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေနောက်ဆုံးသိဆုံခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါ။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ရတိတောင်နယ်ဗူဒီတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားရမှာမြန်မာစစ်တပ်ဘက်ကရဟတ်ရင်တွေရေတပ်တင်းမောတွေသုံးပြီးအကြီးကျယ်တိုက်ခိုက်ခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကပြောပါတယ်ဖေဖော်ဝါရီလ4ရက်နေ့မှာရတိတောင်မြို့နယ်ဗင်းတော်မင်းတောင်ကလားချောင်းနဲ့ဂုံတန်းကျေးရွာအနီးကလေကွင်းတွေနဲ့တောင်တန်းတွေကိုရဟတ်ရင်နစီးနဲ့မိနစ်50ခန့်အကြာလာရောက်ပစ်ခတ်ခဲ့တဲ့အတွက်ကောက်ရိုးပုံတွေနဲ့လေကွင်းတွေမိလောင်နေတယ်လို့ဂျင်းတော်ကျေးရွာသားတဦးကပြောပါရယ်ဘူးရီတောင်မြို့နယ်ကဆက်ခော်ရွာနဲ့ဒိုးဝေကျေးရွာအနီးကဒဏိတော်တွေကိုလည်း MI35 ရဟတ်ရင်နစီးနဲ့နေ့လယ်နနိုင်ကျော်မှာနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါရယ်
ကရင်ပြည်နယ်ဖာပုံမြို့နယ်အတွင်းမှာတပ်မတော်ရိတ်ခါပို့ဆောင်တဲ့ကားမိုင်းပေါက်ကွဲခဲ့တာဟာကရင်မျိုးတအစီယုံကတိုက်ခိုက်ဖောက်ခွဲတာမဟုတ်ဘူးလို့ KNU ဘက်ကကြေညာချက်ထုတ်ပြန်ပြီးညင်းဆိုလိုက်ပါတယ်။ဒေတာဖွံ့ဖြိုးရေးအတွက်လမ်းဖောက်လုပ်နေတဲ့တပ်မတော်အင်ဂျင်နီယာဖွဲ့ဝင်ရိတ်ခါပို့ဆောင်တဲ့တပ်မတော်ရင်တန်းကို KNU ဘက်ကဒေတန္တရကားမိုင်းတလုံးထောင်ပြီးမိုင်းထောင်ဖောက်ကွဲခဲ့တယ်ဆိုပြီးတပ်မတော်ဘက်ကပြောဆိုလိုက်တဲ့အပေါ်အခုလ3ရက်နေ့မှာ KNU ဘက်ကကြေညာချက်ထုတ်ပြန်ပြီးကန့်ကွက်လိုက်တာဖြစ်ပါတယ်အဆိုပါမိုင်းဟာ KNU စောင့်ဆိုင်ဆွဲတာမဟုတ်တလို့တပ်မတော်ဘက်ကမိုင်းရှင်းလင်းနေစဉ် KNU ထောင်ထားတဲ့ကားမိုင်းကိုတွေ့ပြီးဖောက်ခွဲခဲ့တာဖြစ်ကြောင်းတပ်မတော်ဆွတ်ဆွဲခဲ့တယ်လို့ short တိုက်တိုက်ခိုက်တာမဟုတ်ကြောင်း KNU ရဲ့ပြန်လည်ကန့်ကွက်စာမှာဖော်ပြထားပါတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမြို့ကကျိုင်းတုံဟွန်နန်းဟောင်းမြေနေရာပြန်လည်ရရှိရေးအတွက်အမျိုးသားလွတ်တော်အစည်းအဝေးမှာတောင်းဆိုမှုပြုလုပ်ရမှာတာဝန်ရှိဝန်ကြီးက90အတွင်းပြန်လည်ပေးအပ်နိုင်မှာမဟုတ်ဘူးလို့ဖြေကြားလိုက်ပါတယ်။ဖေဖော်ဝါရီလ3ရက်နေ့ကကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာကျိုင်းတုံမြို့နယ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာဆိုင်ဆိုင်ကယ်ဆာမ်ကတောင်းဆိုပြီးဟိုတယ်နဲ့ခီးတွားဒုဝန်ကြီးဥတင်လကအဲ့လိုဖြေကြားခဲ့တာပါကျိုင်းတုံဟွန်နန်းကိုနဝတာစစ်အစိုးရက1992ခုနှစ်နိုဝင်ဘာလ9ရက်နေ့ကဖြိုချဖျက်ဆီးလိုက်ပြီးဟိုတယ်ပြန်လည်တည်ဆောက်ပြီးတော့စီးပွားရေးလုပ်ငန်းရှင်ထံကျပ်သိမ်းပေါင်း 2,000 ဖိုးနဲ့290စာချုပ်ချုပ်ဆို9ရန်ထားပါတယ်
လက်ရှိမွန်ပါရာစကားပြောဆိုနေကြတဲ့နေရာမှာအခြားပါရာစကားတွေရောနောပါဝင်နေတဲ့အတွက်လူမျိုးကွယ်ပြောင်းနိုင်တဲ့အရေးကိုတတိကြီးကြီးနဲ့ပြုတ်ပြင်ထိမ့်သိမ်းကြဖို့ဖေဖော်ဝါရီလ၂ရက်နေ့ကကျင်းပခဲ့တဲ့ထိုင်းနိုင်ငံလုံးဆိုင်ရာမွန်မျိုးတာနဲ့အခမ်းအနားမှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ငံသားကတိုက်တွန်းပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံရောက်မွန်တွေဟာစကားပြောတဲ့အခါထိုင်းစကားပြောတာများတယ်လို့လူငယ်တွေမွန်စကားပြောမတတ်ကြတော့မြို့ပေါ်ကမွန်တွေတော်တော်များများမွန်စကားမပြောတတ်တော့တဲ့အခြေအနေမျိုးဖြစ်နေတဲ့အတွက်မိမိတို့မွန်လူမျိုးကွယ်ပြောက်သွားနိုင်တဲ့အရေးကိုတတိကြီးကြီးထားပြီးတော့ထိမ့်သိမ်းသွားဖို့လိုတယ်လို့နိုင်ငံသားကပြောပါတယ်။ ဒီနှစ်ထိုင်းနိုင်ငံလုံးဆိုင်ရာ93ကြိမ်မြောက်မြို့သားနေအခမ်းအနားကိုစမုတ်စာခွန်ခရိုင်မှကျင်းပခဲ့တာဖြစ်ပြီးထိုင်းနိုင်ငံ38ခရိုင်ကမွန်တင်းဖွဲ့ကိုဆက်လက်တွင်မြန်မာနိုင်ငံကရွှေ့ပြောင်းမွန်အလုပ်တမားတွေယဉ်ကျေးမှုအဖွဲ့တွေအပါအဝင်အင်အားတထောင်ကျော်တက်ရောက်ခဲ့ပါတယ်
။ချင်းပြည်နယ်ထန်တလန်းမြို့မှာကျင်းပပြုလုပ်မဲ့92နှစ်မြောက်ချင်းအမျိုးသားနေပွဲတော်အခမ်းအနားမှာချင်းပြည်နယ်အစိုးရကမိန့်ခွန်းပြောကြားခွင့်မပေးတဲ့အတွက်ချင်းအမျိုးသားတပ်ဦး CNF တက်ရောက်မှာမဟုတ်ဘူးလို့ CNF ရဲ့ထန်တလန်းမြို့ဆက်ဆံရေးယုံတာဝန်ခံဘူရာလ်နင်ကပြောပါရယ်ဖေဖော်ဝါရီလ20ရက်နေ့မှာကြာရောက်တဲ့92နှစ်မြောက်ချင်းအမျိုးသားနေပွဲတော်ကိုဖေဖော်ဝါရီလ19ရက်နေ့21ရက်နေ့အထိထန်တလန်းမြို့မှာချင်းပြည်နယ်အစိုးရအဖွဲ့ရဲ့ဦးဆောင်မှုနဲ့ကျင်းပပြုလုပ်ဖို့ပြင်ဆင်နေကြတာပ
ါအခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအစိုးရကိုယ်စားလှယ်တင်တဲ့အပြည့်ရတိုင်းသားလက်နက်ကန်ဖွဲ့ကိုယ်စားလှယ်တွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့နဲ့3ရက်နေ့တွေမှာရန်ကုန်မြို့အမျိုးသားပြန်လည်တင်းမြရေးနဲ့ငင်းချမ်းရေးပူဇော်နာ NRPC မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲမိကလျာမုံရဲ့စူးစီးချက်ကိုနန်းဟွန်ကနေတင်ဆက်ထားပါတယ်
မြန်မာဆိုရကိုစလဲနဲ့အပြည့်ရတိုင်းနာလက်နက်ကိုင်အဖွဲ့ကိုစလဲတို့တွေ့ဆုံမှုမှာသဘောတူညီချက်၃ချက်ရရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးဇော်ထေးကအခုလိုပြောပါတယ်
။ကျင်းပခဲ့တဲ့၈ချိန်မြောက်ပေါ့နော်။ GNCN စီဝေးရဲ့ဆုံးဖြတ်ချက်တွေကောင်းတယ်ပေါ့ဟုတ်တယ်ကျွန်တော်တို့ညီနိုင်တဲ့စီဝေးဖြစ်ပါတယ်။ကျွန်တော်တို့ကမှလည်းဒီ GNCN ဆုံးဖြတ်ချက်တွေအားလုံးကိုကျွန်တော်ဘလို့ကောင်းတယ်ပေါ့မလဲဆိုတော့ဆွေးနွေးတယ်။ဆွေးနွေးပြီးတော့ကျွန်တော်တို့သဘောတူညီချက်၃ချက်ရပါတယ်။အဲ့ဒါဘောတူကြီးချက်၃ချက်ကတော့ကျွန်တော်တို့ NCA ခန်း၃ခန်း၄ခန်း၆နဲ့ပတ်သက်လို့ပေါ့နှစ်ဖက်အလုပ်ဖွဲ့တွေတွဲဆုံဖို့ကိုလာမဲ့ဖေဖော်ဝါရီလ၁၆ရက်နေ့ကျွန်တော်တို့သဘောတူပါတယ်အဲ့ဒီမှာတွေ့ပါမယ်ပြီးရင်တော့ဖေဖော်ဝါရီလ၁၈ရက်နေ့၁၈ရက်နေ့မှာကျွန်တော်တို့ဒီကနေ့တွေ့တဲ့အလုပ်ဖွဲ့ပဲပြန်ပြီးတွေ့မယ
် NCA စာချုပ်အကောင့်ထဲပေါ်မှုညနိုင်အစည်းအဝေးဆုံးဖြတ်ချက်တွေကိုအကောင့်ထဲပေါ်ဖို့အစိုးရနဲ့အပြည့်ရတိုင်းနာလက်နက်ကိုင်တို့နရက်တာဆွေးနွေးခဲ့ကြတဲ့ငင်းချိုင်းလုပ်ငန်းစဉ်မှာအရွေးတစ်ခုကိုတက်လာတယ်လို့အပြည့်ရတိုင်းနာလက်နက်ကိုင်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်နိုင်အောင်မငေးကတည်င်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် GICN ရဲ့ဆုံးဖြတ်ချက်ရှိချက်ကိုအကောင့်ထဲပေါ်ဖို့အတွက်လမ်းညွှန်ချက်အရကျွန်တော်တို့လုပ်ပါတယ်သူပြန်ပြီးကြည့်လိုက်မယ်ဆိုရင်အရွေးတစ်ခုကိုတက်လာပဲဒါဆိုကျွန်တော်လာမဲ့ဒီ16ရက်နေ့မှာကျွန်တော်တို့ဒီနှစ်ဖက်ဒီပြစ်ခတ်တက်ကမှုဆိုင်ရာလောက်ခွဲနဲ့ပြန်တွေ့မယ်နောက်ဆက်ကွန်18မှာလည်းကျွန်တော်ဒီကုလမူလဒီလောက်ခွဲနဲ့ပြန်တွေ့မယ်ဆိုရင်ဘုံသဘောတူညီချက်တစ်ခုတော့ရမယ်ကျွန်တော်တန်လာမဲ့ဒေါက်တာဂျိမ် UPC မှာပြည်တော်စုစာချုပ်စိတ်ပိုင်းစစ်တုံးမှာဆိုရင်ကျွန်တော်တို့အဖြေရလက်ကောင်တစ်ခုထွက်မယ်လို့မျှော်လင့်ပါတယ်ခင်ဗျာ
အခုဆွေးနွေးပွဲဟာမျော်လင့်တာထက်ပိုပြီးတော့ချောချောမွေ့မွေ့ရှိတယ်လို့လည်းအစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလမောင်ရွှေကပြောပါတယ်
သူမင်းပြောရင်တော့ဒလုစမီဝဲနေရကျွန်တော်တို့အရင်တော့ informal ပဲပြောရတယ်တစ်နှစ်ကျော်လောက်ပြောထားပြီးတော့အခုက formal ပေါ့ formal ဆိုတော့ GNG ဆွေးနွေးပွဲက formal ဖြစ်တယ်အခုဒီနေ့ဆွေးနွေးနေတာလည်း formal ဖြစ်တယ်ပေါ့အဲ့တော့ formal ဆွေးနွေးပွဲကအခုမှကျွန်တော်ကပြန်စတာဖြစ်တာပေါ့ဗျာအဲ့တော့အားလုံးကတော့ညော်လင့်တာအထက်ကိုပို့ပြီးတော့ဆွေးနွေးမှုတွေရှိတယ်ပေါ့
လာမယ့်ဧပြီလအတွင်းမှာပြည်ထောင်စုငြိမ်းချမ်းရေးလာခ23ရာစုပင်လုံစတုထအစည်းအဝေးကျင်းပဖို့အစိုးရနဲ့အပြည့်ရတိုင်းနာလက်နက်ကိုင်ခေါင်းဆောင်တွေသဘောတူထားကြတဲ့အတွက်အဲ့ဒီကနေဘယ်လိုရလတ်တွေထွက်လာစေဖို့မျှော်လင့်တယ်လဲဆိုတဲ့အချက်တွေကိုနောက်တစ်ကြိမ်အစည်းအဝေးမှာအသေးစိတ်ဆွေးနွေးသွားမှာဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းကဗုဒ္ဓတောင်မောင်သောနဲ့ရတိတ်တောင်မြို့နယ်အပါအဝင်မြို့နယ်တချို့မှာသုံးပြုနေတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုအစိုးရကနေဖေဖော်ဝါရီလ3ရက်နေ့ညကဒုတိယကြိမ်ပြန်လည်ဖြတ်တောက်လိုက်ပြီးဖြစ်ပါတယ်ဒီအကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်ရသေးတော်ပူးစီတော်မောက်တော်မြေပုံနဲ့ရှမ်းပြည်နယ်ပလောဝါမြို့နယ်တွေမှာမနေ့ကဆက်လို့အင်တာနက်ဆက်သွယ်မှုကိုဖျက်တောက်လိုက်တာပါအခုလိုအများပြည်သူအသုံးပြုနေတဲ့အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုတွေကိုဖျက်တောက်လိုက်တဲ့အပေါ်မှာပူးစီတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကသူ့အမြင်ကိုအခုလိုပြောပါတယ
်အင်တာနက်လိုင်းဖျက်တောက်လိုက်တဲ့ဆိုတာကတော့ဆိုရတဲ့အနေနဲ့ပြည်သူတွေကိုတကယ်အပေါ်ချတဲ့သဘောဖြစ်တယ်ဒီချေရှိရှိနဲ့အဲ့ဒီနေရာကလူတွေကိုတကယ်အပေါ်ချချင်လို့အဲ့လိုလုပ်ကြလို့ပဲနေတယ်ဆိုရတဲ့က transparency ဖြစ်ဖို့လိုတယ်ပေါ့လေပြည်သူကိုအဲ့ဘာလို့ချင်းနေလဲဆိုတာအစိုးရဘာလို့လုပ်နေလဲဆိုတာကိုမသိပြဖို့လိုတယ်အခုကအဲ့ဒီတက္ကသိုလ်တွေကိုအဲ့ဒီပြင်းချက်နဲ့ပြင်းချက်လို့အဲ့ဒါကလုပ်ထားတယ်လို့မြင်ပါတယ်ခင်ဗ
ျဖေဖော်ဝါရီလ3ရက်ညစင်နာကြီးမှာဖုန်းလက်ခံခွာဆိုချက်နဲ့တခြားဝန်ဆောင်မှုတွေကိုပုံမှန်အသုံးပြုနိုင်မှာဖြစ်ပေမဲ့အင်တာနက်ဝန်ဆောင်မှုကိုပြန်လည်မကျင်ညာမီအထိခိုက်တရဲစိုက်ထားမှာဖြစ်တယ်လို့ ORD ကုမ္ပဏီကသုံးဆွေသူတွေစီမက်ဆေ့ပို့ပွက်လာတာပါမြန်မာနိုင်ငံစားသွေးရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနကဖုန်းကုမ္ပဏီတွေကိုညွှန်ကြားလာတဲ့အတွက်အခုလိုပိတ်လိုက်ရတာဖြစ်တယ်လို့ Telenor Group ကလည်းသတင်းထုတ်ပြန်ပါတယ် ရသေးတော်မြို့ခံကိုခိုင်မြို့ကအခုလိုအန်တာနက်ပိတ်လိုက်တာဟာလူအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်
ခရီးခံစားချက်ကိုလို့လုံးရှင်လို့လုံးရအောင်ဆိုပြီးတော့ဘုံလုံးရချိုးလိုက်တာဖြစ်တယ်ကြာအေးဟာဖြစ်တဲ့နေဖြစ်ခိုးမျိုးတွေကိုကျွန်တော်ကပွဲပွဲလေးလေးပြည်သူတွေပြီးအောင်နိုင်ငံကပြီးအောင်သတင်းမီဒီယာပြီးအောင်ကျွန်တော်စားတဲ့နေကခွင့်ရလို့ပိတ်ချိုးတာဖြစ်တယ်ဒါအဲ့ဒါလူအခွင့်အရေးချိုးဖောက်တာကို
အန်တာနက်ဖြစ်လိုက်တာဟာအစိုးရကပြည်သူတွေကိုအစအသေးဖျက်ထားသလိုဖြစ်နေတယ်လို့ဒုက္ခသည်တွေကိုသောရောက်ကူညီနေတဲ့မောက်တော်မျိုးခံဦးစိန်လှဖြူကအခုလိုပြောပါတယ်မြန်မာဆွေရတဲ့ရခိုင်တဲ့တော်တို့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ပြီးခဲ့တဲ့နှစ်ကလည်းရှင်းပြနေဘလောက်ဝအပါဝင်ရခိုင်ပြည်နယ်မြောက်ဘက်ကမြို့နယ်တချို့မှာအင်တာနက်တွေကိုအစိုးရကပိတ်ထားခဲ့ပြီးရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့အရေးပါဖွဲ့စည်းတွေကအင်တာနက်ပြန်ဖွင့်ပေးဖို့တောင်းဆိုတဲ့အတွက်မြို့နယ်တချို့မှာပြန်ဖွင့်ပေးပြီးမကြခင်မှာပဲအခုတခါဒုတိယအကြိမ်ပြန်ပိတ်လိုက်တာဖြစ်ပါတယ်
အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပ
ါရခိုင်ပြည်နယ်ရသည့်တောင်နယ်ဘူးရီတောင်မြို့နယ်တွင်မှကြီးရည်လေတပ်အင်အားသုံးပြီးမြန်မာစစ်တပ်ကတိုက်ခိုက်ခဲ့တယ်လို့ AA ရခိုင်လက်နက်ကိုင်အဖွဲ့ကပြောပါတယ်တိုင်ရင်မှုတဦးတေဆုံးတဲ့အထိကရင်ပြည်နယ်ဖားပွန်မြို့နယ်အတွင်းမှတပ်မတော်ရိတ်ခါပို့ဆောင်တဲ့ကားမိုင်းပောက်ကွဲမှုမှာ KNU မိုင်းထောင်တိုက်ခိုက်ဖောက်ခွဲတာမဟုတ်ဘူးလို့ KNU ဘက်ကညှင်းဆိုလိုက်ပါတယ်
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ကြရအောင်ပါကျွန်တော်ကနိုင်ကွန်းအိမ်ပါခင်ဗျာ
တိုင်းချီဆိုင် FIFA ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တစ်တာအမှတ်855ရန်ကုန်စာလိုက်ကြည်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာထူးကဖယ်ရှားနိုင်ရေးဆွဲချက်တွေအတွက်အပြစ်မရှိကြောင်းတက်လက်တော်ကမဲခွဲဆုံးဖြတ်ခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့ကြာသပတေးနေ့မှာပဲသမရကအင်ပြိုတော်မှာအောင်ပွဲခံခဲ့ပါတယ်။ဘဝမှာအမားလုတ်ခဲ့တာတွေရှိခဲ့ပါတယ်။အမားတွေလုတ်ခဲ့ဘူးတာကိုဝန်ခံပေမဲ့လည်းတမင်ဆက်သက်လုတ်ခဲ့တာမဟုတ်တဲ့ကြောင့်နဲ့ဒါကိုလည်းအခုရလက်ကတက်တည်ပြနေပါတယ်ဆိုပြီးထရန့်ကိုတရေတည်လွှတ်လိုက်ပြီးဆိုတဲ့နေ့နှဖုံးသတင်းပါတဲ့ Washington Post သတင်းစာကိုပြသရင်သမရထရန့်ကအင်ပြိုတော်မှာပြောလိုက်တာပါ။သူရဲ့ဥပဒေကြိုးဆောင်ဖော်ဝင်နေပြီးအစိုးရဖော်ဝင်တချို့ Republican လွှတ်တော်အမတ်တွေနဲ့အင်ပြိုတော်ဝန်ထမ်းတွေအများစုပါတဲ့အခမ်းအနားတက်ရောက်လာသူတွေကတော့63မိနစ်ကြာသမရကစကားပြောနေတဲ့အချိန်မှာမကြာခဏဆိုသလိုလက်ကုပ်တီးအားပေးခဲ့ကြပါတယ်ဒီနေ့အမေရိကန်သမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုကိုစားပြုပြီးသမရလောင်းဖြစ်ရှင်ပြိုင်ဖို့ပနမရွေးကောက်ပွဲကျင်းပခဲ့တဲ့အိုင်အိုဝါပြည်နယ်မှာတိကျတဲ့ရလဒ်တွေအချိန်မီထုတ်ပြန်မပေးနိုင်ပဲရှိနေခဲ့တဲ့အကြောင်းမဲရလဒ်တွေကိုပြန်လည်ရည်တွက်ဖို့ဒီမိုကရက်တစ်ပါတီအမျိုးသားကော်မတီဥက္ကဋ္ဌကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်။နေပြည်တော်ပြဿနာကြောင့်ရလတ်တွေရှေ့ရှုပ်တွေကြုံခဲ့ရပြီးနှစ်ရက်ကြာမှာပဲအမျိုးသားကော်မတီရဲ့ဥက္ကဋ္ဌတွန်ပီရက်စ်ကတောင်းဆိုခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ကိုကြိုတင်သတိပေးဖို့ကြိုးပမ်းရာကတရုတ်အနာမနဲ့ညဉ့်ညံခံခဲ့ရတဲ့ဆီယဝင်ဟာဗိုင်းရပ်စ်ပိုကူးစက်ခံခဲ့ရပြီးနောက်တောက်ချန်နေမှာပဲကွယ်လွန်သွားပါတယ်။ဝူဟန်မြို့ဘိုးဆေးရုံရဲ့လူမှုကွန်ရက်မှာတော့အသက်34နှစ်အရွယ်မျက်စိထူးခုဆီယဝင်ဒေါက်တာလီဝမ်လျန်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးကြိုးပမ်းနေရောဂါကူးစက်ခံရပြီးကွယ်လွန်သွားတဲ့အတွက်ဝန်ထမ်းကြောင်ဖော်ပြခဲ့တာပါဒေါက်တာလီယာဗိုင်းရပ်စ်ကူးစက်မှုအန်တီဂျင်နဲ့ပတ်သက်လို့ကောလာဟလတွေပြန့်ခဲ့တယ်ဆိုပြီးဒေသခံရဲတပ်ဖွဲ့ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလနောက်ပိုင်းမှာပဲသတိပေးခံရတယ်ဆိုပြီးသတင်းတွေထုတ်ပေါ်ခဲ့သူလည်းဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒေရစ်မစ်ဖြစ်ပါတယ်တောင်ကြနေမနေ့ပဲ6နာရီနဲ့9နာရီအထိထုတ်လွှင့်တဲ့ VOA စီစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလံမီတာ190အပြင် VOA Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ။ကျွန်တော်ရှင်မင်းနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲရနေ့တစ်နေ့ဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.